Welcome to the Voice of America in Burmese.
မင်္ဂလာနေ့တည်းအစဖြစ်ကြပါသည်ခင်ဗျာ။ American တိုင်းရဲ့2019ခုနှစ်ဇန်နဝါရီလ19ရက်ကြာသပတေးနေ့မနေ့ကအစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေဆိုင်းနိုမီတာ3240 48ဒုတ်ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကအစည်းအဝေးကိုတောင်းဝန်ယူတက်ဆက်မှာပ
ါ။ကျွန်တော်ကြော်စမ်းတာပါ။ဆီးရီးယားနိုင်ငံမှာဘုံခွဲတိုက်ခိုက်ခံရလို့အမေရိကန်အ ਨੇ ဆုံး၄ဦးသေဆုံးသွားပါတယ်။ဗြိတိန်ပါလီမန်မှာအယုံကြည်မရှိအဆိုရှုံးနိုင်သွားပြီးဗိုလ်ကြီးချုပ်ထရီဇာမေးရာထူးဆက်လက်တည်မြဲသွားပါတယ်။မြန်မာနဲ့ကင်ဘောဒီးယားကတင်းသွင်းတဲ့ဆန်တွေပေါ်ဥရောပသမဂ္ဂကမကြခင်အခွန်စည်းကြတော့မှာဖြစ်ပါတယ်။ဒီလိုနောက်ဆုံးရအေးကြီးသတင်းကိုဒေါက်ခင်မျိုးသက်နဲ့အတူပြောပြမှာဖြစ်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါခင်ဗျာအဲ့လိုဗီတိန်ပါလီမန်နဲ့ပတ်သက်ပြီးတော့ဒီဝန်ကြီးချုပ်ထရီဇာမေးရဲ့ရှေ့လာလာနဲ့ပတ်သက်ပြီးတင်ဆက်မှုတစ်ခုကိုနားဆင်ရမှာဖြစ်တယ်လို့ကချင်ပြည်နယ်မြစ်ဆုံစီမံကိန်းပတ်သက်ပြီးတော့ဒီကချင်ပြည်ပရောက်ပုံကိုယ်တွေကဘယ်လိုသဘောထားရှိကြပါသလဲ
အဲမြစ်ဆုံရဲ့လက်စစ်စီမံကိန်းကအစကတည်းကဟိုမလုပ်ဆောင်တဲ့စီမံကိန်းတစ်ခုပါအဲအော်တီမီအဟိုကချင်ပြည်နယ်ဒေတာကန်ပြည်သူဒီသားတွေအတွက်တာမကောက်ဘူးဟို
ဒီအကြောင်းသတင်းတွေပြီးမှတင်ဆက်ဖို့ရှိသလိုအေးအေးလက်နက်ကင်တပ်ဖွဲ့အပါဝင်မြန်မာနိုင်ငံမြောက်ပိုင်းကတိုင်းသားလက်နက်ကင်အဖွဲ့တွေကင်ဆွဲတောင်းဆိုနေတဲ့ဖွဲ့စည်းပုံအခြေခံဒီအာဏာခွဲဝေမှုနဲ့ပတ်သက်ပြီးတော့လည်းတင်ပြဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုကြားရပါမယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဥကျော်စံသားနဲ့ဒေါက်ခင်မျိုးသက်တို့ပြောပြပေးပါဦးဗျာ
ဆီးရနိုင်ငံမြောက်ပိုင်းမန်ဘစ်မြို့ကစားတောက်ဆိုင်တစ်ခုရဲ့အပြင်ဘက်လူအုပ်ထဲကိုအသေးခံဘုံဝဲသမားတယောက်တိုက်ခိုက်တဲ့အတွက်အမေရိကန်လေးဦးဖြစ်ဆုံးသွားပြီးအမေရိကန်တပ်ဖွဲ့တွေလုံအောင်ရုပ်သိမ်းလိုက်ရင်ဘာဖြစ်လာမလဲဆိုတာမေးခွန်းထုတ်စရာဖြစ်လာနေပါတယ်ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS အုပ်စုကချက်ချင်းပဲကြေညာလိုက်ပြီးဒီဗုဒ္ဓဟူးနေ့တိုက်ခိုက်မှုဟာဆီးရီးယားတိုက်ခိုက်ရေးသမားတူဖြစ်တဲ့အမေရိကန်ရဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့ကင်းနဲ့အဖွဲ့ကိုပြင်မှတ်ထားတာဖြစ်တယ်လို့ဆိုပါတယ်အမေရိကန်တပ်ဖွဲ့ဝင်ဦးပွဲချင်းပြီးဖြစ်ဆုံးသွားတယ်လို့မန်ဘစ်မြို့ကဆရာဝန်တွေက view ကိုပြောပါတယ်ဒဏ်ရာသူတွေကိုအင်ဂျင်အီရတ်နိုင်ငံကစစ်ုံတွေစီအ мян ဆုံးပို့ပေးခဲ့ရတယ်လို့အမေရိကန်ကျောထောက်နောက်ခံပြုဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ကဆိုပါတယ်အမေရိကန်စစ်ဘက်ကြီးညာချက်ထက်မှတော့အရသာဝန်ထမ်းတဦးနဲ့ကာကွယ်ရေးလုပ်ငန်းကွန်ထရက်တာတဦးလည်းပောက်ကွဲမှုကြောင့်ဆင်းဆုံးရပြီးတပ်ဖွဲ့ဝင်နောက်ထပ်3ဦးဒဏ်ရာရတယ်လို့ဖော်ပြထားပါတယ်ဗြိတိန်အခြေစိုက်ဆီးရီးယားလူခွင့်ရေးဆောင်ကြီးအဖွဲ့ကတော့ဒီတိုက်ခိုက်မှုမှာအရသာ9ဦးမှာဆင်းဆုံးရတယ်လို့လည်းဆိုထားပါတယ်
EU ရောဘတ်တမကကလည်းဗြိတိန်နှုတ်ထွင်ရေးအတွက်ဝန်ကြီးချုပ်ထရီဆာမေးရဲ့အဆိုပြုချက်ကိုဗြိတိန်နှုတ်တော်ကအင်ကာနေမှာတခဲနဲ့ကန့်ကွက်ခဲ့ကြပြီးဗိုလ်တော်ဘူးနေမှာတော့ဝန်ကြီးချုပ်ပေါ်မှာအယုံကြည်မရှိအဆိုမဲခွဲဆုံးဖြတ်ရမှာဝန်ကြီးချုပ်ကအနိုင်ရခဲ့ပါတယ်။အယုံကြည်မရှိအဆိုမဲခွဲရမှာအနိုင်ရရှိခဲ့တဲ့ဝန်ကြီးချုပ်မေဟာနှုတ်တော်ကလည်းတဆင့် Brexit သဘောတူညီချက်အရေးကိုပြန်ပြီးအာရုံစိုက်ဆောင်ရနေပါပြီ။ဝန်ကြီးချုပ်ဟာဗြိတိန်အောက်လွှတ်တော်မှာနောက်ထပ်အဆိုပြုချက်အသစ်တင်သွင်းဖို့အတွက်တနင်္လာနေ့အထိအချိန်ရပါသေးတယ်။ဒါပေမဲ့ဘာအဆိုတင်သွင်းမယ်ဆိုတာကိုတော့တည်တည်ကိုယ်ကိုယ်မသိရသေးပါဘူး။မဲခွေရမှာဝန်ကြီးချုပ်ကိုသူ့တာဝန်ဆက်ပြီးထမ်းဆောင်ဖို့သဘောတူခဲ့တဲ့325မဲနဲ့သဘောမတူတဲ့306မဲရခဲ့ပြီးတဲ့နောက်ချက်ချင်းပဲဝန်ကြီးချုပ်မိကဗိုလ်တော်ဖူးနဲ့ညဘက်မှာ Brexit ဆွေးနွေးမှုတွေလုပ်ဖို့အတွက်ပါတီခေါင်းဆောင်တွေကိုဖိတ်ကြားလိုက်ပါတယ်။မဲခွေမဆုံးဖြတ်ခင်ကတော့ဝန်ကြီးချုပ်မိကဗြိတိန်နိုင်ငံဟာ EU ဥရောပတမကကနေမတ်လ29ရက်နေ့မှာနောက်ဆုံးထားနှုတ်ထွက်မယ်လို့ပြောခဲ့ပြီးတကယ်လို့နှုတ်ထွက်ရင်မှလက်တွေ့ကျတဲ့အစီအစဉ်ရှိမယ်ဆိုရင်တော့နှိမ့်တိုင်းကာလကိုထပ်တိုးဖို့အတွက် EU ဖွဲ့ကစဉ်းစားမှဖြစ်ကြောင်းပြောကြားခဲ့တာပါ။
အစိုးရလုပ်ငန်းတစ်စိတ်တစ်ပိုင်းပိတ်ပင်ထားတဲ့ကိစ္စကိုဒီဘက်ကမှအဆုံးမသတ်နိုင်ဘူးဆိုရင်ဒီလနှစ်ပိုင်းမှာပြောဖို့ရှိတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့နိုင်ငံတော်အခြေပြမင်ကွန်းကိုရွှေ့ဆိုင်ဖို့ဒါမှမဟုတ်စာနဲ့ပဲရေးတင်ပြဖို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီဗုဒ္ဓနေရအကြံပြုလိုက်ပါတယ်ဒီမိုကရက်တွေထိန်းချုပ်ထားတဲ့အောက်လွှတ်တော်အကြီးအကဲနန်စီပလိုစီကဇန်နဝါရီလ29ရက်နေ့ကျရင်ကွန်ဂရက်လွှတ်တော်မှာသမ္မတမင်းကွန်းပြောကြားမယ်အရေးပါတဲ့နှစ်စဉ်ကျင်းပမြဲအခမ်းအနားအတွက်လုံခြုံရေးချထားရတဲ့ကိစ္စကိုထောက်ပြပြီးအခုလိုအကြံပြုလိုက်ကြပါသမ္မတထရမ့်နဲ့သူ့မိသားစုလုံခြုံရေးကိုတာဝန်ယူထားရတဲ့အထူးထောက်လှမ်းရေးနဲ့အမိပြေလုံခြုံရေးဌာနတို့ဟာအစိုးရလုပ်ငန်းရပ်ဆိုင်ထားမှုကြောင့်ရမုံငွေမရှိဖြစ်နေရတယ်လို့ထရမ့်စီရေးတဲ့စာထဲမှာနန်စီပလိုစီကဖော်ပြထားပါတယ်ဒါပေမဲ့အမိပြေလုံခြုံရေးဝန်ကြီးခရစ်စတန်နီယယ်ဆင်ကတော့သမ္မတရဲ့မင်ကွန်းကိုထောက်ခံမှုနဲ့လုံခြုံရေးအတွက်အပြည့်အဝပြင်ဆင်ထားတယ်လို့ဆိုပါရစေ။အမေရိကန်သမိုင်းမှာအတားအဆီးဆုံးဖြစ်တဲ့ဒီအစိုးရလုပ်ငန်းရပ်ဆိုင်မှုကိုစုံခမ်းတိုင်စီမဲ့အရေးအယံအခုချိန်ထိမတွေ့ရသေးပါဘူး။ဆွတ်တော်နှစ်ရက်လုံး Now the bat ma Yanabo Sibime, a Sua Lunga Yasimu Sini Vin dot, Shodori Yanama Mohulu Kongonia to Diawara.
American Jiron Sue, Shane Joken, a camp porter, Tamara Donald Trump, a Mission, Tendrin Tari, William Bargo, a debut them at that, Potabuniga, a Tello dot Diai Comedy Shimo, Chiju Muri Pintan, that Wivan Huri Yashikabi, Badi Genius Longa, Comedy Winrija, Guevian Hurigo, Drigia Bari. ထောက်ဆချောက်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်ရဆက်ဖက်မှုရှိမရှိနဲ့ထရမ့်ရဲ့အတွင်းလူတွေနဲ့ရုရှားလိုဆက်နွယ်မှုရှိမရှိအထူးစုံစမ်းမှုရောဘတ်မော်လာလုပ်နေတဲ့စုံစမ်းမှုဆိုင်အစီရင်ခံစာကိုလူသိရှင်ကြားလွတ်လပ်ပွန်လင်းစွာချပြမယ်လို့မစ္စတာဘာဂါဂရီပြူရာနဲ့ပတ်သက်ပြီးတန်လျာရှိကြောင်းအထက်လွှတ်တော်တရားရေးကော်မတီရဲ့ထိပ်တန်းဒီမိုကရက်အမတ်တအုပ်ဖြစ်တဲ့ကယ်လီဖ
VOA America တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိတိုင်းဒိုမီတာ32 kHz 9335တိုင်းဒိုမီတာ40 kHz 0483ညတိုင်းဒိုမီတာ48 kHz 6753ညဒုတိယနိုင်ရွက်မှာဆိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။အရှင်မြို့တော် VOA သတင်းတွေဆက်လက်ပြောပြနေပါတယ်။ပြပတ်သင်းကုန်တွေကြောင့်ဒေသတွင်းကထုတ်လုပ်သူတွေမနစ်နာရအောင်ဆိုတဲ့အကြီးအစိုးရရဲ့မြစ်တာရက်ခံချက်အရကမ်ဘောဒီးယားနဲ့မြန်မာနိုင်ငံကတင်ပို့မဲ့ဆန်တွေအပေါ်ဥရောပသမဂ္ဂက3နှစ်ကြာအခွန်စည်းကမ်းတက်မှာဖြစ်ပါတယ်။ဥရောပသမဂ္ဂရဲ့အခွန်စည်းကမ်းမှုကို January 16ရက်နေ့စတင်မှာဖြစ်ပြီးကမ္ဘာတစ်လျှောက်ဆင်းရဲတဲ့နိုင်ငံတွေအနေနဲ့ကမ္ဘာဈေးကွက်ထဲဝင်ရောက်နိုင်အောင်အထူးအခွင့်အရေးအစီအစဉ် GSP ကိုကမ်ဘောဒီးယားနဲ့မြန်မာတို့အရင်ကရရှိခံစားနေကြတာဖြစ်ပါတယ်။အခုစစ်ကြတဲ့အခွန်တုံးထားတွေကတော့ပထမနေ့အတွင်းမှာ matrix တန်ကျင်ဆန်းတန်ကူ American dollar 200နဲ့ညီမျှတဲ့ euro 195ဒုတိယနှစ်မှာ euro 150နဲ့တတိယနှစ်မှာတော့125 euro အစီအစီသတ်မှတ်ထားပါတယ်။ဈေးနှုန်းသက်သာတဲ့ပြပတ်စွင်းကုန်တွေများပြလာတဲ့အတွက်ဥရောပသမဂ္ဂကဆန်ထုတ်လုပ်သူတွေကြီးမားတဲ့အခက်အခဲတွေနဲ့ကြုံတွေ့နေရတယ်လို့ Brussels အခြေစိုက်ဥရောပကော်မရှင်ကဗုဒ္ဓနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလိုဆန်တင်သွင်းမှုအပေါ်အခွန်စည်းကြတာဟာကမ်ဘောဒီးယားနဲ့မြန်မာနိုင်ငံတို့ရဲ့လူ့အခွင့်အရေးချိုးဖောက်တယ်ဆိုတဲ့စွပ်စွဲချက်တွေနဲ့ဆက်ဆိုင်မှုမရှိဘူးလို့လည်းပြောထားပါတယ်
။မြောက်ကိုရီးယားနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေဟာဆိုးဝါးနေသေးပဲလို့မြောက်ကိုရီးယားလူ့အခွင့်အရေးဆိုင်ရာစုံစမ်းစစ်ဆေးမှု Thomas O'Hagan တနက်ကတောင်ကိုရီးယားနိုင်ငံဆိုးမျိုးတော်မှာသတင်းတောက်တွေနဲ့တွေ့ဆုံစဉ်ပြောကြားလိုက်ပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်ကင်တန်နာဟာလက်ရှိမြောက်ကိုရီးယားအရေးနဲ့ပတ်သက်ပြီးတောင်ကိုရီးယားခေါင်းဆောင်တွေနဲ့ဆွေးနွေးဖို့ပြီးခဲ့တဲ့သတင်းပတ်တည်းမှာပဲတောင်ကိုရီးယားကိုတွားရောက်ခဲ့တာလည်းဖြစ်ပါတယ်။
နိုင်ရိုဘီမြို့တော်ချမ်းသာတဲ့ဆင်ရည်ဘုံဟိုတယ်တစ်ခုနဲ့ရုံးအဆောက်အဦတစ်ခုကိုဗိုလ်ထုနေကသွေးထွက်သံရုပ်တိုက်ခိုက်ခဲ့တဲ့အတွက်အကြမ်းဖက်သမားတွေကိုလိုက်လံတိုက်ခိုက်သွားမယ်လို့ကင်ညာသမရာကတတိပြုပြောဆိုလိုက်ပါတယ်။တိုက်ခိုက်သူတွေကိုရှင်းလင်းသုတ်ဆင်လိုက်ပြီးဖြစ်ပြီးပအဝင်ပတ်သက်သူကိုပတ်စိတ်တိုက်ရှာဖွေနေစေဖြစ်တယ်လို့သမရာအဟူရူကင်ညာကဆိုပါတယ်။နိုင်ရိုဘီမြို့တော်ဒူးစစ်2ဝင်းအတွင်းတိုက်ခိုက်ခံမှအနည်းဆုံးလူ22ဦးသေဆုံးခဲ့ရပြီးစင်းနေတိုက်ခိုက်မှုမတိုင်ခင်ကရရဲနေရာထဲမှာသနသမား၄ဦးဖြတ်သွားနေကြောင်းလူငယ်ဗီဒီယိုထဲမှာတွေ့ရတယ်လို့ရဲကဆိုပါတယ်
။ Every Coast နိုင်ငံသမရဟောင်း Lauren Gabo ကို2010သမရရွေးကောက်ပွဲတွင်ကသူမဲရှုံးနေခဲ့တဲ့နောက်ပိုင်းဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ဆက်နွယ်ပြီးလူသားမျိုးနွယ်စုပေါ်မှာယာစွတ်မှုကျူးလွန်မှုနဲ့ ICC နိုင်ငံတကာယာစွတ်တရားရုံးကတရားဆွဲဆိုထားရကံနဲ့အင်ကားနဲ့မှမမျှော်လင့်ဘဲလွှတ်ပေးခဲ့တဲ့ပုံမှာပြန်ပြီးရှောက်လဲမယ်လို့ ICC ရှေ့နေတွေကပြောကြားလိုက်ကြပါတယ်။သမရဟောင်းကေဘိုနဲ့သူ့ရဲ့ကိုယ်ရေးအရာရှိလည်းဖြစ်လူငယ်ရေးကဝန်ကြီးဟောင်းလည်းဖြစ်တဲ့ Charles Bugot ကိုတရားသူကြီးသုံးပါထိုင်တရားရေးအဖွဲ့ကအ мян ပြန်လွှတ်ပေးဖို့အတွက်အမိန့်ချခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီအမိန့်ကိုဗိုလ်တော်ဖူးနေ့အထိဆိုင်းငံ့ထားတာဖြစ်ပြီးအစိုးရရှင်းနေတွေပြန်လည်လျှောက်လဲဖို့အတွက်အချိန်ပေးခဲ့တာပါ။အစိုးရရှင်းနေတွေရဲ့တရားရုံးပေးဖို့တဲ့စာထဲမှာတော့ကေဘိုနဲ့ဘလူးဂေါ့တိုနှစ်ဦးကိုလွှတ်ပေးရမှာတင်းကျပ်တဲ့ကန့်သတ်မှုတွေချထားပေးဖို့တရားသူကြီးတွေကိုတိုက်တွန်းထားပါတယ်။
ကျွန်တော်ဗနီနီမနဲ့ခင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဥကျော်ဇန်သာနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာ။ဒီမြန်မာနိုင်ငံဆိုင်ရာသတင်းထွက်တွေမတင်ဆက်ခင်အခုတော့ ီတိနိုင်ငံနဲ့ပတ်သက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ဗြိတိသျှပါလီမန်မှာဗုဒ္ဓနေ့ကဝန်ကြီးချုပ်ထရီဇာမေအစိုးရအပေါ်အယုံကြည်မရှိမဲခွဲဆုံးဖြတ်ရမှာအဆိုပြုချက်အရေးရှုံးနေသွားပါတယ်။အင်္ဂါနေ့ညကတော့ပါလီမန်မှာဝန်ကြီးချုပ်မေရဲ့ EU ကနေဗြိတိန်နှုတ်ထွက်ဖို့ဆိုတဲ့ဘရစ်ဇစ်သဘောတူညီမှုကိုမဲအပြတ်တက်နဲ့ပယ်ချခဲ့ပြီးနောက်တစ်နေ့အခုလိုပါလီမန်ကဝန်ကြီးချုပ်မေအပေါ်အယုံကြည်မရှိအဆိုကိုလည်းပယ်ချခဲ့တာဖြစ်ပါတယ်။ဝန်ကြီးချုပ်မေအနေနဲ့သူအစိုးရအပေါ်ပါလီမန်ရဲ့ယုံကြည်မှုမဲကိုရလိုက်တဲ့အတွက်နောက်သတင်းမှတင်းနာနေမှာပရီစစ်သဘောတူညီမှုအစ်စ်ကိုတင်သွင်းရမှာဖြစ်ပါတယ်အကြောင်းစုံကိုတော့ဒေါ်လာတန်းကပြောပြမှာပ
ါ The eyes to the right 306 The nose to the left 325 So the nose have it
ကမေ306မေကန့်ွက်မေ325မေရတဲ့တွေ့ကန့်ွက်တဲ့ဘက်ကအနိုင်ရကြောင်းဗိုလ်ထုနေကဗြိတိသျှလွတ်တော်ဥက္ကဋ္ဌကနေဝန်ကြီးချုပ်ထရီဇာမေရဲ့အစိုးရဘောအယုံကြည်မရှိအဆိုတင်သွင်းမှုရဲ့ရလဒ်ကိုအခုလိုကြေညာသွားခဲ့တာဖြစ်ပါတယ်။တကယ်လို့သာဒီအဆိုအောင်မြင်ခဲ့ရင်သူ့အနေနဲ့ယာရုကနေနှုတ်ထွက်ပေးရမယ့်အလားလားဆိုင်နိုင်ပြီးတူတူရွေးကောက်ပွဲမဖြစ်မနေကျင်းပပေးဖို့လေအခြေဆိုင်နိုင်ပါတယ်။ EU ကနေခုလာမယ့်မတ်လ29ရက်နေ့နှုတ်ထွက်ရမယ့်ကန့်တရဲ့နီးကလာရနဲ့အတူ Brexit နှုတ်ထွက်မှုသဘောတူညီမှုရရှိရေးအတွက်ကြိုးပမ်းမှုဟာပိုပြီးအရေးကြီးလို့လာနေပါပြီ။အင်္ဂါနေ့ညတုန်းကတော့ဝန်ကြီးချုပ်မေတင်သွင်းတဲ့ Brexit သဘောတူညီမှုကိုကန့်ကွက်မေ432မေထောက်ခံမေ202မေနဲ့အပြတ်ပယ်ချခဲ့တာဖြစ်ပြီးအတိုက်ခံ Labour Party ခေါင်းဆောင် Jeremy Corbyn ကအစိုးရပေါ်အယုံကြည်မရှိအဆိုကိုတင်သွင်းခဲ့တာဖြစ်ပါတယ်။သူအစိုးရပေါ်အယုံကြည်ရှိကြောင်းလွှတ်တော်ကမဲနဲ့အတည်ပြုခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်မေကသူ့အနေနဲ့တာဝန်ကိုအလေးနဲ့ထားကြောင်းအခုလိုပြောခဲ့ပါတယ
် I'm pleased that this house has expressed its confidence in the government.
ကျမအစိုးရပေါ်အယုံကြည်ရှိကြောင်းထုတ်ဖော်ခဲ့တဲ့အတွက်ကျမဝမ်းသာပါတယ်။ကျမအနေနဲ့ဒီတာဝန်ကိုလေးလေးနဲ့သဘောထားပြီးကျမတို့အစိုးရအနေနဲ့နိုင်ငံရဲ့ကြီးပွားတိုးတက်ရေးလုံခြုံရေးအမှတ်ကံချက်ရရှိရေးနဲ့ကျမတို့နိုင်ငံစီးလုံးမှုအင်အားကြီးစေဖို့ကြိုးပမ်းသွားမှာဖြစ်ပါတယ်။ဒါအပြင်ဒီနိုင်ငံသားတွေမဲပေးခဲ့ကြတဲ့လေးနှစ်တဲ့ဂရီအတိုင်းဥရောပသမ္မတကနေခွဲထွက်ဖို့လူမှုဆန္ဒသဘောထားခံယူပွဲရဲ့ရလဒ်ကိုအကောင့်ထဲဖော်သွားဖို့လေဂရီပေးပါတယ်လို့ဝန်ကြီးချုပ်ကပြောသွားခဲ့တာပါဗြိတိန်ဟာဥရောပသမ္မတကနေခွဲထွက်ဖို့2016ဇွန်လကလူမှုမဲဆန္ဒသဘောထားခံယူပွဲကနေဆုံးဖြတ်ခဲ့တာဖြစ်ပြီးမကြာမီဝန်ကြီးချုပ်ထရီဇာမေးတာဝန်ထမ်းဆောင်ခဲ့တာလည်းဖြစ်ပါတယ်ဒါကြောင့်ခုလိုလွှတ်တော်ကယုံကြည်မှုကိုပြသတဲ့အတွက် EU ကနေနှုတ်ထွက်ရေးသဘောတူညီမှုကိုအောင်မြင်အောင်ညှိနှိုင်းယူသွားမှာဖြစ်တယ်လို့သူကခုလိုပြောပါတယ
်။ I believe this duty is shared by every member of this house and we have a responsibility to identify a way forward that can secure the backing. ဒါကြောင့်ဟုတ်ပြီ။ဒါ
ညဝင်ခံစားကြတယ်လို့ကျွန်မထင်ပါတယ်။ကျွန်မတို့အနေနဲ့လွှတ်တော်ရဲ့ထောက်ခံမှုရရှိစေဖို့ရှေ့ဘယ်လိုဆောင်ရွက်ရမလဲဆိုတဲ့နည်းလမ်းတွေရှာကြရမှာဖြစ်ပါတယ်။ဒီလိုဖြစ်နိုင်မှုကဝိုင်းရင်လွှတ်တော်အမတ်တွေအစိုးရကိုယ်စားလှယ်တွေနဲ့လာမည့်ရက်တွေမှာဆွေးနွေးသွားလိုပါတယ်။ဒါအပြင်လွှတ်တော်ပါတီခေါင်းဆောင်တွေနဲ့လည်းကျမနဲ့တူးချင်းစီတွေ့ဆုံကြဖို့ဖိတ်ခေါ်ပါတယ်။ဒီညပဲကျမစတွေ့လိုပါတယ်။အစိုးရအနေနဲ့ဒီဆွေးနွေးပွဲတွေကိုအပြုသဘောဆောင်စွာပြုလုပ်သွားမှာဖြစ်တယ်လို့တစ်ဖက်ကလည်းအလားတူစိတ်ထားဖို့ကျမတိုက်တွန်းပါတယ်။ကျမတို့အနေနဲ့ညှိနှိုင်းယူရမယ့်အဖြေကိုရှာဖို့လိုပြီးလွှတ်တော်ရဲ့ထောက်ခံမှုကိုလည်းရရှိမှုလိုအပ်ပါတယ်။ကျမပြောခဲ့သလိုတင်လာနေမှာတတော်ကိုပြန်လာပြီးရှေ့ဘယ်လိုဆက်လုပ်ကြမလဲဆိုတာကိုပြင်ဆင်ချက်အစိုးပြုဖို့တင်သွင်းရမှာဖြစ်ပါတယ်လို့ထရီဇာမေးကပြောသွားခဲ့တာပါ။ Labour တိုက်ခံခေါင်းဆောင် Jeremy Corbyn ကတော့မဲခွဲဆုံးဖြတ်မှုမတိုင်မီကထရီဇာမေးအစိုးရဟာဇွန်ဘီဆက်ရုပ်အစိုးရဖြစ်တယ်လို့စွပ်စွဲခဲ့ပါတယ်။မဲခွဲဆုံးဖြတ်ပြီးမှတော့သူကဝန်ကြီးချုပ်ထရီဇာမေးအနေနဲ့Brexit သဘောတူညီမှုမပါဘဲ EU ကနေနှုတ်ထွက်တာကိုလုံးဝမလုပ်ဘူးဆိုတာကိုအမခံချက်ပေးဖို့တောင်းဆိုလိုက်ပါတယ
် Last night the house rejected the government's deal
ဒီနေ့ကသူတော်ကနေ Brexit သဘောတူညီမှုကိုပြတ်ပြတ်သားသားပဲပယ်ချခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းဘက်ကလည်းသူတော်ကနေ Brexit သဘောတူညီမှုမရဘဲ EU ကနှုတ်ထွက်မှုအဆိုပယ်ချခဲ့တာဖြစ်ပါတယ်ဒါကြောင့်သူသဘောဆောင်မဲ့ဆွေးနွေးမှုတွေဆက်ဆက်မလုပ်မီအစိုးရအနေနဲ့ EU ကနေနှုတ်ထွက်ရမှာသဘောတူညီမှုမရတဲ့နှုတ်ထွက်မဲ့အလားအလာမှန်သမျှကိုအပိဓာတ်ဖယ်ရှားပေးရမှာဖြစ်သလို EUane nutwa ya ma kamakuma phit sin me chwe ni a lung go le phe sha pe ya ma phit par EUane nutwa ya ma zabo tin nu mu ya we nutwa jin ma pyu ba bu so ra go win ji chou a ni ne a ti pyu pe se lo ba de
nyaw tin la ni ma win ji chou ga lut daw ma Brexit zabo tu ni mu ne pat de lu shi be lo lou saung mle so ra go cha pya bu shi pi zabo tu ni mu mo ba be EUane nutwa phu naw tha
ပြည်လုံးကျလူလူဆန္ဒခံယူပွဲကျင်းပရေးအပါအဝင်လွတ်တော်အမတ်တွင်နေတခြားရွေးလန်းတွေကိုအကြံပေးနိုင်ကြမှာဖြစ်ပါလိမ့်ရှင်ပြည်ထောင်နိုင်ငံရေးအခြေအနေနဲ့ပတ်သက်လို့ဒေါ်လလသန်ပြောပြသွားတာပါကုလသမဂ္ဂမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုတင်ဆက်ပါမယ်ကချင်ပြည်နယ်မြစ်စုံရေအားလှည့်စစ်စီမံကိန်းကိုNLD အစိုးရလက်ထက်မှာဆက်ပြီးရပ်ဆိုင်ထားတဲ့လို့ပြည်ပရောက်ကချင်ခေါင်းဆောင်တ မြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံးကပြီးခဲ့တဲ့ရက်ပိုင်းအတွင်းကြေညာချက်ထုတ်ပြန်ပြီးနောက်အခုလိုကန့်ကွက်မှုတွေထွက်ပေါ်လာတာဖြစ်ပါတယ်ဒီအကြောင်းကိုပြောပြမှာပါမြန်မာပြည်ဆိုင်ရာတရုတ်တန်အမတ်ကြီးမစ္စတာဟွန်လျန်ကပြီးခဲ့တဲ့ဒီဇင်ဘာလကုန်ပိုင်းကချင်ပြည်နယ်မြစ်ကြီးနားမြို့ကိုသွားရောက်ပြီးကချင်နိုင်ငံရေးပါတီခေါင်းဆောင်တွေကချင်လူမှုအဖွဲ့အစည်းခေါင်းဆောင်တွေနဲ့ပါတွေ့ဆုံခဲ့တာပါအဲ့ဒီတွေ့ဆုံမှုအတွင်းဆွေးနွေးချက်နဲ့ပတ်သက်လို့ဇန်နဝါရီ12ရက်နေ့ကထုတ်ပြန်တဲ့တရုတ်တန်ရုံကြေညာချက်ထဲမှာတော့ကချင်ဒေသခံပြည်သူတွေကမြေဆုံစီမံကိန်းကိုဆန့်ကျင်ကန့်ကွက်မှုမရှိကြောင်းထည့်သွင်းရေးသားခဲ့ပြီးနောက်ပြည်တွင်းမှာကန့်ကွက်ဝေဖန်တဲ့တွေတည်လောင်ခဲ့ပါတယ်စီဆွေးရလက်ထက်မှာအစာပြုတ်ခဲ့တဲ့မြေဆုံစီမံကိန်းနဲ့ပတ်သက်လာရင်တမရဦးသိန်းစိန်လက်ထက်မှာရော NLD အစိုးရလက်ထက်မှာပါစာချုပ်ပါသဘောတူညီချက်တွေကဘာလဲဆိုတာကိုပုံမှန်လင်းလင်းချပြတာမျိုးမရှိသေးဘူးလို့မြေဆုံအရေးလေ့လာသူတွေကထောက်ပြလို့ရှိပါတယ်တကယ်လို့သာမြေဆုံစီမံကိန်းအကောင့်ထဲပေါ်လာမယ်ဆိုရင်ကချင်ပြည်သူတွေသာမကမြန်မာတနိုင်ငံလုံးအကျိုးစီးပွားအတွက်ပါထိခိုက်လာမှာဖြစ်လို့ရန်နာထားဖို့လိုတယ်လို့ကနေဒါနိုင်ငံသားကချင်တိုင်းရင်းသားများအစီယုံအထွေထွေအတွင်းမူဂျွန်လာဆိုင်ကပြောပါတယ
်စာချုပ်စာတမ်းနဲ့ကလည်းဘလို့မျိုးစာချုပ်စာတမ်းပြည်သူတွေလည်းပြီးပုံမပေါ်ပါဘူးကျွန်တော်တို့လည်းဘာမှဒီကိစ္စနဲ့ပတ်သက်ပြီးတော့မသိရဘူးမကြားရဘူးအဲ့ဒါကိုအစိုးရအနေနဲ့ခြားပြတင်တယ်လို့မြင်ပါတယ်။အဲ့ဒီစာချုပ်ကိုဘယ်လိုသဘောတူထားတယ်ဘယ်လိုဟိုကတိကိုပြုထားတယ်ဆိုတဲ့ပုံမှာမူကြီးပြီးတော့ကျွန်တော်တို့နီလန်းရှာရမှာပေါ့နော်။မြေဆုံရာလက်စစ်စီမံကိန်းကအစကတည်းကဟိုမလုံဆောင်တဲ့စီမံကိန်းတစ်ခုပါ။ALD နဲ့ဟိုချင်းပြည်နယ်ဒေသခံပြည်သူဒီသားတွေအတွက်တာမကဘူးဟိုမြန်မာနိုင်ငံသားအလုံးရဲ့တဘာဝအမွေနဲ့ဖြစ်ရုံတာမကဘူးပေါ့နော်။မြန်မာနိုင်ငံတမိုင်းကြောင်းနဲ့စီးပွားရေးအတွက်အရေးပါတဲ့အသက်သွေးတော်လည်းဖြစ်တဲ့အတွက်ကြောင့်မလို့လက်ရှိဒီအစိုးရအနေနဲ့ပေါ့မြေဆုံစီမံကိန်းကိုပြည်သူလူထုဆန္ဒအတိုင်းကိုပြက်ပြက်တတရပ်ဆိုင်ဖို့လိုတယ်လို့ကျွန်တော်မြင်ပါတယ
် NLD ပါတီဟာအတိုက်ခံဘဝမှာတုန်းကမြေဆုံစီမံကိန်းကိုကန့်ခွက်ခဲ့ပြီးအခုလိုအာဏာရအစိုးရဖြစ်လာချိန်မှာနိုင်ငံရေးယက်တီချက်သဘောထားမပြောင်းသင့်ဘူးလို့ American Washington DC အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဦးဂွန်စံကတိုက်တွန်းပါတယ်
တရုတ်အမတ်အနေဖြင့်ကျောင်းကချင်းပြည်တော်မှပြည်ဆုံးပြန်စားဖို့အတွက်တောင်းဆိုမှုပုံစံနဲ့လာချင်းကတ်တာကလုံးဝမဖြစ်သင့်ဘူးလို့ကျွန်တော်ယူဆပါတယ်။ဒီလိုရဲရဲဝံ့ဝံ့သွားပြောလို့ရဆိုတော့အစိုးရအနေပြီးတော့ခွင့်ပြုလို့ရတဲ့ဟာမဟုတ်ဘူးဆိုရင်ကတော့ငိုဆက်သွားဖို့အစီအစဉ်ရှိမှာမဟုတ်ပါဘူး။နောက်တစ်ခုကတော့ပြည်ဆုံးဆက်ဆောက်ဖို့ဆိုတာအရင်ကတည်းကလုံးဝကန့်ကွက်ခဲ့တဲ့အရာတစ်ခုပါ။အဲဆိုတော့နိုင်ငံတနိုင်ငံဖြစ်လာပြီဆိုသူရဲ့ဝိဒေတာတွေရှိပါတယ်ကြဒီဝိဒေတာတွေကိုဖြတ်စည်းရဲ့ဆိုအဲ့နိုင်ငံရှိသေးလားလို့ကြံစည်စားရမယ်အခြေအနေရှိပါတယ်သူတို့ကနေပြီးတော့လုံးဝအကန့်ကွက်ပါတယ်အစိုးရကနေပြီးတော့ဒီဟာကိုကန့်ကွက်တက်ပါတယ်အတိုက်ခံအနေဖြင့်မြေဆုံကန့်ကွက်ခဲ့တဲ့ပါတီကအခုကနှုတ်ဆက်နေရတော့လုံးဝဖြစ်တင်ပါဘူ
းလက်တလုံးအခြေအနေတွေအရမြေဆုံစီမံကိန်းကိုအလောတကြီးအကောင့်ထဲပေါ်လာမယ်ဆိုရင်စိုးကြိုးကပိုများလိမ့်မယ်လို့American Texas ပြည်နယ်ကတဘာဝပတ်ဝန်းကျင်ဆိုင်ရာ engineer ဒေါ်အေးအေးကြီးကအကြံပြုပါတယ
်တကယ်လည်းရက်တင်လာမရက်တင်လာဆိုတာကိုဆုံးဖြတ်ဖို့ဆိုရင်အခြေအနေကဘယ်လိုရှိတယ်လဲဆိုတာကိုတိတိကျကျသိဖို့လိုတယ်အဲ့လိုတိတိကျကျမသိဘဲနဲ့နည်းနည်းစဉ်းစားလုပ်မယ်ဆိုရင်အပြည့်အစုံတွေလည်းအများကြီးဖြစ်သွားနိုင်တာပေါ့နော်အဲ့တော့တရုတ်ဘက်ကလှုပ်ထားတဲ့တဘာဝပတ်ဝန်းကျင်ဆန့်စစ်မှုတွေကတကယ်လည်းဖြစ်ရောက်တလားဒါမှမဟုတ်လို့ရှိလို့ရှိရင်ဟန်ပြပဲလှုပ်ထားတလားဆိုတော့ဗမာဘက်ကပညာရှင်တွေကလည်းကာကန်ကနတိဖို့လိုတယ်။အဲ့ဒီအတွက်ကြောင့်မလို့ချက်ချင်းပြန်ဆရတယ်ဆိုတာကတော့ဗမာပြည်အတွက်ဆိုရင်နည်းနည်းလေးအလော30ဖြစ်သွားပြီးတော့အစိုးဘက်ကိုနည်းနည်းရောက်သွားနိုင်ပါတယ်။နောက်ပြီးတော့တရုတ်ကုမ္ပဏီတွေရဲ့သူတို့အရဆုံးလို့ထောက်ချပြီးတော့လေအခုဖြစ်နေဒီကြီးကျယ်တဲ့ project ကြီးတွေက
ဘလို့လာမယ်ဆိုတာကိုအနာဂတ်ကိုခံမှန်းတယ်နေ။ဇန်နဝါရီ22ရက်နေ့တို့တရုတ်တန်ရုံရဲ့ကြီးညာချက်ပါကချင်ပြည်သူတွေကမြစ်ဆုံစီမံကိန်းကိုမကန့်ကွက်ဘူးလို့ကချင်ပါတီနဲ့လူမှုအဖွဲ့အစည်းတွေကတရုတ်တမ်းမကြီးကိုပြောကြားခဲ့တယ်ဆိုတဲ့အချက်မဟုတ်မှန်ကြောင်းဆွေးနွေးပွဲတရုတ်သူတွေကနောက်ပိုင်းမှာပြန်လည်ရှင်းလင်းခဲ့ပါတယ်ခင်ဗျာ။ ယူရဲ့ဂျာတာပတိနေမနက်ခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ။အေးရခိုင်လက်နက်ကိုင်တပ်ဖွဲ့အပါဝင်မြန်မာနိုင်ငံမြောက်ပိုင်းကအင်အားကြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကင်ဆွဲတောင်းဆိုနေကြတဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီအာဏာခွဲဝေမှုမြင်မာတဲ့
ကျွန်တော်ပိုင်းမဟာမိတ်အဖွဲ့တွေကလည်းဘာကြောင့်ကိုပိုင်အုတ်ချုပ်ခွင့်ရဒေသလိုချင်တာပါလဲ။တိုင်းရင်းသားရေးရာကျွမ်းကျင်သူအမေရိကန်ကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေယဉ်ကျေးမှုအတင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကိုမှတ်အင်ညာနိုင်ဆက်သွဲတင်ပြထားပါတယ်။လက်ရှိဝတီသားမှာရှိနေတဲ့ကိုပိုင်အုတ်ချုပ်ခွင့်စနစ်ပုံစံနဲ့ပတ်သက်လို့ဒေါက်တာဆိုင်းထွေးမောင်ကအခု along through Kupai, Lulam Swanum Nide, Pata Zagale through Tonchina Tone, through Ye Mule through Tonchina Tone, through Ye Hosabo, Kupai Lula Swasom Piate, O Teasi in Yida Madruga, Titan a tea, three nine day Teasi in Yidru Hadrushi. So, why a confederation ha? They get long while you let the nine under nine and lobe to also near a she. Eraga, egale through why a lulate, okomu, bonsango through a lugene. Generu, any FPMC cigani biroma, through tintare, NCE lanjong pimbaga nibiro, sunimesure, et cetera, any confederation system go through the tetare.
E puebawine FPNCC. Now by Mahame, Lenakai, Pueriga, a Yingrega Topian Tare, through Lulare, Confederate Sene Mujama, Puezibo Chiga Uri Bawin, Tamara Yachin Tamamu, Ludo and Mania Quewemu, Diana Dinerima, Diana Sedadri Select Tashibu, Dinerima Lulaswa, Diasi, Banguine, Lulaswa Uri Puguin, Go by Muarane, Deazada Dupoguin, a Corning, which is Saya Sene Drigo.
ဒီနောက်ဆုံးဆိုရချုပ်ကင်ခွင့်မပါဘဲကိုပိုင်ဆုံးဖြတ်ခွင့်စတာပြီးပါဝင်ပါတယ်မြန်မာအစိုးရနဲ့တက်မလို့ကလူချင်းနဲ့ဖက်ဒရယ်ပြည်ထောင်စုပုံစံနဲ့ကွန်ဖက်ဒရိတ်ပုံစံဘယ်လိုကွာခြားတယ်လဲဆိုတာကိုဒေါက်တာဆိုင်းထွေးမောင်ကအခုလိုရှင်းပြပါတယ်ကွန်ဖက်ဒရေးရှင်းကသူ့မှာဟိုလွတ်လိုက်တဲ့နိုင်ငံတစ်ခုပုံစံမျိုးပဲသူ့မှာအားလုံးကလွတ်လွတ်လပ်လပ်ဟိုအုပ်ချုပ
Confederate Seneku, the board to negate the mind down Shigere Lu, Doctor Sanctuary Manga, your
wife. Bagros Rogin or Rupian Chile Kama through 1947 Luga, the board to new Chatema so in the answer study the go pine, Umashanti Kachin Bisu in Goya Twitter, the answer study, Kuhaku manage, O Lulu Yare, Go Pandangui, Le Titan Lulamu, O Shire, now to Roma, O control body any judicial system any who they are open there through hard to rule or Lulu Yare. So Tiara Gaku a Yinonga Staiga Confederation Staiwe. Now we draw Parliament Tete Kamale General Shan Suyin through a who quite are Uma Shan Suyin Peniao Kusale Telu Yare Sura Kusale Netete. So, you go when a tetam who when a kusale net teta. So, Tiara, oh, you know, a bonsanga, confederation bonsanga to revia.
Ero cool, lashi chini maga. The apiaka, yes, say ye tetama bono, mene through the dina lenda guy querine bono, apian landu sunu nija, ze she did it. So, dilomio, confederate lu, a single, down so lara, musuin, letrima, a chini di blue, pilana yashi.
Let's any solution, though, Bobby Rose Shook Twilama, Geno Mende, Babylon's Raw, Eddie Confederation, ကိုတို့ကပြောလာတဲ့အခါတောင်းဆိုလာတဲ့အခါကျတော့အစိုးရအနေနဲ့လိုက်လျောဖို့ရန်ပို့ပြီးတော့မှခက်ခဲလာမယ်ဆိုတော့အဲ့ဒါပို့ပြီးတော့မှရှုပ်ထွေးလာမယ်လို့ကျွန်တော်ထင်တယ်။
ရခိုင်ပြည်နယ်မှာဇန်နဝါရီလ၄ရက်နေ့ကနေသားဆောင်ရဲကင်းစခန်း၄ခုကိုအေအေအဖွဲ့ဘက်ကစီးနင်းတိုက်ခိုက်ခဲ့ပြီးတဲ့နောက်ရခိုင်ပြည်နယ်မြောက်ပိုင်းနဲ့အလဲပိုင်းမှာမြန်မာစစ်တပ်နဲ့အေအေလက်နက်ကိုင်အဖွဲ့တို့ကြားလက်ရှိတိုက်ပွဲတွေပြင်းထန်နေပြီးကုလသမဂ္ဂရဲ့ထုတ်ပြန်ချက်အရစစ်ပွဲဒုက္ခသည်၅000ကျော်ရှိသွားပြီဖြစ်ပါတယ်ရှင်။မင်းညင်နိုင်ဖြစ်ပါတယ်ခင ဆိုင်ရာတွေကိုအချိန်ကြာကြာရှိနေတဲ့ဆိုင်ရာတွေကိုမြန်မာနိုင်ငံကစစ်ချင်းပြီးသူ၆၀၀လောက်ရှိလာပြီလို့နိုင်ငံတကာစစ်ချင်းတွေအဖွဲ့
စပွဲပရိဘခရရှိနေရဟန်ဒီတာမှာဆစ်ဆောင်ဦးရအတပြည့်ပြည့်တိုးနေပြီးဒီရပိုင်းအတွင်းမှာ၆၀၀နီးပါးရှိနေပြီလို့နိုင်ငံတကာစစ်ချင်းတွေအဖွဲ့ ICRC ကပြောပါတယ်။ICRC အနေနဲ့ဆစ်ဆောင်စကန်တွေရှိရပုံသားကြောင့်ကြောက်တော်ဘူတိတောင်ရသေးတောင်စရဲမျိုးနယ်လေးခုမှာကူညီကယ်ဆယ်ရေးတွေကိုလုပ်နေပြီးလုံခြုံရေးတင်းကြပ်ထားတဲ့နေရာကလွယ်လို့ဒုက္ခသည်အများစုကိုထောက်ပံ့ထားကြောင်းစစ်တွေအခြေ ကျွန်တော်တို့ကတော့ဒီလက်လက်မီတလောက်ပေါ့နော်ကိုတော်လေးရတဲ့ITP စက်ဆန်းတွေကိုကျွန်တော်တို့ကတစ်ခါပွားပြီးဆိုရင်ရိတ်ခါနှစ်ပတ်စာလောက်ယူတော့တယ်ကိုဒီရှိတဲ့နေရာဆိုရင်ကျွန်တော်တို့ငွေသားထောက်ပံ့တယ်ကျွန်တော်တို့တော်လာလို့အေးကျွန်တော်မှုမရှိနိုင်ဘူးလို့ထင်တဲ့နေရာမျိုးဆိုရင်ကျွန်တော်တို့ကဒီအစိုးရကိုပြုလို့ရှိရဖို့တောင်းတာပေါ့နော်ကျွန်တော်ကတော့ကျွန်တော်တို့လက်လက်မီတလောက်ပေါ ည်ဆောင်းအိယာစေကန်းနဲ့တောက်တုံးရီအတွက်လည်းထောက်ပံ့နေရရရှိရလို့ပြောပါရယ်ရခိုင်ပြည်နယ်အစိုးရကလည်း3,900ကျော်လူတယောက်ကို5,000ကျပ်နှုန်းနဲ့လှူခဲ့ပေမဲ့တကယ်တမ်းကျလိုအပ်တာကများနေလို့နိုင်ငံတကာအကူအညီကိုအစိုးရအနေနဲ့ယူတင်ကြောင်းစစ်တွေအခြေစိုက်ဝန်လက်ဖောင်ဒေးရှင်းဒါရိုက်တာခိုင်ကောင်းဆန်ကပြောပါရယ
်လက်ရှိက6,000လောက်ရှိပါတယ်ခနာဟိုပိမိနေတဲ့လူတွေရောပေါ့နော်အဲလူအချက်တွေကအများကြီးပါအတိအကျတော့စာမေးရိက္ခာတင်ကိုချိုးနေရတယ်မှာဆိုစောက်ပေါ့ဥပမာဒီကလေးတရားကထွက်ပြလာတဲ့လူတွေမှာဆိုဘာမှမရခဲ့ဘူးအဲ့လိုထွက်ပြလာကြတော့မော်အလီ6ဆိုတဲ့ယောက်ကအဲ့ဒီကကြရင်သူ့မှာစောက်တော့အဝဲခြေတော့အဲ့ဒီ area ကနောက်တော့ကသူတို့နေထိုင်ဖို့ကိုနိုင်တာဒီမြေကြီးမှာပဲနေရတာပေါ့နော်ဒီယာစီကအရင်ကဒီဦးသူအေးတယ်ဒီလာမေးလာဆိုရင်သောမွေးစတော့မယ်အဲ့ဒီမှာကလေးတွေဆိုအလီတန်းနဲ့မူလာတဲ့တွေတော်တော်များတယ်နောက်တစ်ခုကကျမရေးပေါ့ကျမရေးဆိုရင်အင်္ဂါနဲ့လူနေတဲ့တေးနဲ့ယာယီတေးနဲ့ဝေါ်ရီကလောက်ပဲဝေးနေခါကြတော့လေအချိန်မပြေဘူးပေါ့နော်စစ်ကိုစစ်နဲ့ဖြည့်ရှင်းလို့မရနိုင်ဘူးပေါ့လေဒါဟိုညင်းချိုင်းလမ်းစဉ်ပေါ်မှာပဲဆွတ်နေဖြစ်စားကြဖို့ကျွန်တော်ကတော့ပြောချင်တယ
်စစ်ရှောင်းအရေးအတွက်ကတနေ့တခြားတိုးလာနေသလိုလက်ရှိစည်ရေးပဋိပက္ခကလည်းအခုချိန်ထိတော့ရောပါမသွားသေးပါဘူးဗုဒ္ဓဟူးနေ့ညနေပိုင်းမှာပဲမောင်တော်မြို့နယ်နာမှာအပြန်အလှန်ပစ်ခတ်မှုတွေရှိနေပြီးနေအိမ်မီးလောင်ထိခိုက်ဒဏ်ရာသူတွေရှိပါတယ်တပ်မတော်အနေနဲ့စစ်တိုင်း၅ခုမှာလေးလကြာအပြစ်ခတ်ရစရေးကိုကြီးညာထားပေမဲ့လည်းရခိုင်ဒေသမှာလူမျိုးစုလက်နက်ကင်ဖွဲ့ AA နဲ့2019နိုဝင်ဘာ1ရက်လောက်ကစပြီးတိုက်ပွဲတွေပြင်းထန်လာနေတာဖြစ်ပါတယ်
ပြည်ဝင်တော့ကိုဇော်ထက်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာမကြာခင်မှာတော့မနေ့ကင်းအင်္ဂလိပ်သင်ခန်းစာနဲ့အတူဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်သူယုံကြည်အားကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ
်ပြည်ဝင်မြန်မာပိုင်းရဲ့အတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာ။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA American တန်ရဲ့ကြာသပတေးနေ့မနေ့ကင်းအစီအစဉ်တွေကိုမနေ့9နာရီအထိလိုင်းနူမီတာ32 kHz 9335လိုင်းနူမီတာ40 kHz 9483ညလိုင်းနူမီတာ48 kHz 6153ညနဲ့လိုင်းလက်မီတာ190ကပါတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းကမ္ဘာမီဒီယာတွေကမြန်မာပြည်မနေ့ကင်းအင်္ဂလိပ်သင်ကန်းစာနဲ့အတူဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်တဲ့အခါမှာတော့
ပထမတစ်ချက်ကတော့ညဉ့်ညေးသုံးကန်းစဉ်ကြီးကိုဟိုနေအစ်စ်နဲ့ဒီအစိုးရလက်ထက်မှာစတင်ခဲ့တယ်အဲ့တော့စတဲ့အခါမှာအရင်ကပြောလို့ဆိုလို့မရတဲ့ဟာတွေတိုင်းရင်းသားတွေဘက်ကပုံမှန်နဲ့ပြောလို့ဆိုလို့ရလာတယ်ရတဲ့အတွက
်အကြခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့မြမပြည်ဆိုင်ရာအဒီရအာဘုံနဲ့သတင်းဆောင်မတွေကိုမူရင်းအာဘုံပြည့်ဦးကျော်စံသားနဲ့ဒေါခင်မျိုးသက်တို့ကစူးစီးတင်ပြပါမယ်
မြန်မာစီကအများအစွန်းကြီးစွာရဖို့တရုတ်ကျန်စီဆိုတဲ့ခေါင်းစဉ်နဲ့ဗတ်တလတရေးတဲ့ဆမာကို The Asia Times မှာဖတ်ရပါတယ်။တရုတ်အစိုးရဟာအထူးကြံဖြစ်လာနေတဲ့မြန်မာနိုင်ငံကိုစံတမန်ရေးထောက်ခံမှုပေးပြီးအပြန်အလှန်အဖြစ်အငင်းပွားစရာဖြစ်နေတဲ့မြေဆုံနဲ့တခြားရဆိုင်ထားရတဲ့စီမံကိန်းကြီးတွေပြန်ဆပ်ဖို့ဖိအားပေးနေတယ်လို့ဆိုရတယ်။အမေရိကန်ဒေါ်လာ 3.6 ဘီလီယံတန်ဖိုးစီမံမြေဆုံရေးအားလျှက်စစ်စီမံကိန်းဟာကချင်ပြည်နယ်မြောက်ပိုင်းစစ်တော့ area စတူရမ်းမိုင်400လောက်ကိုရေလွှမ်းမှုတော့မှာဖြစ်ပြီးဒီစီမံကိန်းကထွက်စီလာမဲ့စွန့်ရင်90ရာခိုင်နှုန်းကိုတရုတ်ကရယူမှာဖြစ်ပါတယ်ဒီစီမံကိန်းကိုမြန်မာပြည်သူတရားလုံးကန့်ကွက်ကြတဲ့အတွက်2017မှာဥသိမ်းစင်အစိုးရကရဆန့်ခဲ့ပါတယ်ဒီစီမံကိန်းအတွက်တရုတ်ကဖိအားပေးလာတဲ့ဆိုတဲ့သတင်းတွေဟာဒီဘက်အစိုးရကစပေါ်ထွက်လာပြီးမြန်မာနိုင်ငံဆိုင်ရာတရုတ်သံမကြီးအားဆိုရင်ကချင်ပြည်နယ်ထိသွားပြီးတော့ဒီစီမံကိန်းကိုမဆန့်ကျင်ကြဘူးနောက်တိုင်းသံတမန်တွေနဲ့အယောမွင်ကြဖို့ခရီးရန်အဖွဲ့အစည်းတွေနဲ့သိရောနှောနှောမလုပ်ကြဖို့အရာဝတီသတင်းဌာနကိုကိုကဖော်ပြထားပါတယ်တကယ်တော့ဒီလိုချင်းချောက်တာဟာအစီအစံမဟုတ်ပါဘူးတဲ့2016ခုနှစ်တုန်းကလည်းဒီတရုတ်သံမကြီးကပဲရန်ကုန်မှာရှိတဲ့အမေရိကန်သံမကြီးကိုကချင်းမြောက်ပိုင်းနဲ့ရှမ်းပြည်အစီပိုင်းဒေသတို့ချို့ကိုခရီးမထွက်ဖို့တရုတ်ရဲ့အကျိုးစီးပွားကိုလေးစားဖို့တိုက်တွန်းခဲ့သေးတယ်လို့ရေးထားပါတယ်မြန်မာနိုင်ငံမှာရှိနေတဲ့တရုတ်ရဲ့အကျိုးစီးပွားတွေဟာအဓိကအဖြစ်မဟာဗျူဟာနဲ့ပတ်သက်နေပါတယ်။ကုန်တွင်ပိတ်တရုတ်အနောက်တောင်ဒေသအိန္ဒိယသမုဒ္ဒရာကိုထွက်ပေါက်ရရှိရေးမြေဆုံစီမံကိန်းအားဆွင်လဲယူနန်နယ်နဲ့တရုတ်မြန်မာဒေသတစ်လျှောက်ကစီးပွားရေးဇင်းကြံစီမံကိန်းအတွက်စွန့်ရင်ရရှိရေးလိုပဲဖြစ်ပါတယ်။တရုတ်ဟာကျန်တဲ့နိုင်ငံတွေရဲ့အကျိုးစီးပွားကိုဂရုစိုက်ဖို့နေနေသသာမြန်မာနိုင်ငံရဲ့အကျိုးစီးပွားမြန်မာတို့ရဲ့သဘောထားကိုတောင်ဂရုမစိုက်ပဲဒီဒေသမှာဩဇာကြီးစိုးခြင်းနေတယ်လို့မေဂန်ချေဆိုင် Institute of Peace ကိုကိုကာပြီးဖော်ပြထားပါတယ်အခုအခါတရုတ်ဟာသူတို့ရဲ့မြန်မာအခြေပြုမူဝါဒနဲ့စီမံကိန်းတွေကိုတုံ့ပြန်လှုပ်ဆောင်ဖို့ပုံမူအင်အားကောင်းလာတဲ့အနေအထားလည်းဖြစ်ပါတယ်တဲ့မွတ်စလင်ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ကိုထွက်ပြေးရအောင်မြန်မာစစ်တပ်ကလှုပ်ဆောင်ခဲ့တဲ့ကိစ္စကြောင့်အမေရိကန်နဲ့ဥရောပသမဂ္ဂတို့ဟာမြန်မာကိုအရေးယူဖို့လှုပ်လာကြပါတယ်ဒေါအောင်ဆန်းစုကြည်ပေါ်မှာသူတို့အနောက်နိုင်ငံတွေဘက်ကချီးမြှင့်ထားခဲ့တဲ့ဂုဏ်သုဆောင်တစိ့တွေလည်းပဲပြန်လည်ရုပ်သိမ်းသွားကြတော့သူ့ကိုအရင်ကအပိခဲ့တဲ့အနောက်နိုင်ငံတွေနဲ့တဖြည်းဖြည်းအလှမ်းဝေးသွားပြီးဒီဘက်မှာလက်ဖြန့်ကျူနေတဲ့တရုတ်ဘက်ကိုပိုတွန်းလိုက်လို့ဖြစ်နေတယ်လို့လည်းဆိုထားပါတယ်တရုတ်ဆိုရဟာမြန်မာနိုင်ငံတွေကတိုင်းရင်းသားတွေနဲ့ဖြစ်နေတဲ့ပဋိပက္ခတွေမှာလည်းချော့တခါမြောက်ကလဲနဲ့ကျူးဆွဲနေတယ်မြန်မာစစ်တပ်ရဲ့ပြီးခဲ့တဲ့ဒီဇင်ဘာ27မှာထုတ်ပြန်ခဲ့တဲ့လေးလာခွဲတစ်ဖက်သားပြစ်ခတ်ရဆဲရေးဟာဆိုရင်လည်းတရုတ်ရဲ့ဖိအားကြောင့်ဖြစ်တယ်လို့အများကသုံးသပ်နေကြပါသတည်းအခုခါမြေဆုံစီမံကိန်းဟာစပွဲပေါ်ပြန်လည်ရောက်ရှိလာပြီးဖြစ်ပါတယ်သို့တော်လည်းပဲဒီစီမံကိန်းဟာမြန်မာလူထုရဲ့တရုတ်ဆန့်ကျင်ရေးလှုပ်ရှားမှုကိုလည်းပြန်လည်ပေါ်ပေါက်လာစေနိုင်တယ်လို့စုံစမ်းရေးသားထားပါတယ်ခင်ဗျာ
Boston ရှိဆိုင် The Globe Post ရဲ့ဗုဒ္ဓဘူးနေ့ထုတ်တဲ့မှာအိန္ဒိယရောက် Ranger တွေ Bangladesh ဖက်ထွက်ပြေးတဲ့အကြောင်းရေးသားထားတာကိုဆက်ပြီးပြောပြပေးပါရစေအိန္ဒိယအစိုးရကမြန်မာနိုင်ငံကိုပြန်ပြီးပို့မှာစိုးရိမ်ပြီးဒီနှစ်ဆလောက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြတဲ့ရိုဟင်ဂျာမိသားစုက300လောက်ရှိပြီးလူရေက1300လောက်ရှိတယ်လို့ကုလသမဂ္ဂကပြောပါတယ်။ရိုဟင်ဂျာတွေကိုပြန်ပြီးပို့နေတဲ့အတွက်ကုလသမဂ္ဂရရောလူခွင့်ရေးအဖွဲ့တွေကပါပြင်းပြင်းထန်ထန်ဝေဖန်နေတဲ့ကြားကပဲ Kulatamaga, Doka de Mansanga, the Bodu Sajo, Lemma, Yetumatari, India Ga, Manika, Pansi like a ruin jaga, Nea Tonsa, Shinibi, Tahan Nipal Miasa, a drain, a Miasum Pianidae, Lupio Bali, India Ma, Nina Chibi, Nitaine, Ruin jaga, Lidan Lau Shinibi, Bada Yipentan, Hindu Riga, India Ma Yamid, Muslim de Alongo, Pianpi Pobudre, Tonsu Nijaraba. Louis Lidan Lau Shire, Adam Pinerema, Janai Lagon Yawin. Nangana Mabonganri, at the Pianpi Lopo Shinibi, Indian Bangladesh Nangan Bega, Dio Nitain do Redre, Bangladesh Lulay Yare, Tangua Kunasatakune, Machla, Nasali, and Matanganga, Yoni do Rigobe, Nangana Pine, Dima Pumelo, Asuaga, Piotadalu, Adam Pinema Ochonire, Layazon Wadi de Usane, Leshi Anaya, BJP Padiga, Agulu Losanaha, India Nangan Deu, Diamu and Layout do Rigo, Porto Podre. ရည်ရဲလေလို့ပြောနေတဲ့အတွက်တရားမဝင်လာရောက်နေတဲ့ရုံးကြတွေအတွက်ပြန်ဖို့ခံမယ်အရေးထူးဆိုရင်လားစီလားဖြစ်ပါတယ်လူခွင့်ရေးဖွဲ့တွေကတော့ဒါဟာအာတန်ပြည်နယ်ကမွတ်စလင်လူနည်းစုတွေရည်ရဲချက်ရှိရှိဝိုင်းပြီးတိုက်ခိုက်နေတာလို့ဆွဆွဲနေကြောင်းရေးသားထားပါတယ်ဒေါ်ရစီများရှင်မကြာသေးခင်ကကချင်ပြည်နယ်ခီးစဉ်အတွင်းမှာမြန်မာနိုင်ငံဆိုင်ရာတရုတ်တမ်းအမှတ်ကြီးက အနောက်နိုင်ငံတွေနဲ့ဆက်ဆံနေတဲ့တိုင်းဒေသခေါင်းဆောင်တွေကိုသတိပေးခဲ့ပါတယ်။အိန္ဒိယလက်ဖြစ်နိုင်ငံရေးစီးပွားရေးအရအောစာအရှိန်ဝါလဲကြီးတဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးဟာမြန်မာနိုင်ငံအတွက်ဘလောက်အထိအရေးကြီးလာနေပါပြီလဲ။အနောက်နိုင်ငံတွေထက်ပိုပြီးဦးစားပေးဆက်ဆံဖို့လိုနေပြီလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်ကို
ဒါမဲ့စနေညဗီအိုရဲ့တိုက်ရိုက်လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတော့မနေ့ကင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါအမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်းကပို့ချမှာဖြစ်ပါတယ်တော်ရရှိများရှင် မစ်စွေတူကအပြင်စားတောက်ဆိုင်မှာသွားစားကြပါစို့လို့ဆိုရင်ဘယ်သူကကျွေးမယ်ဆိုတာကတော့ရှင်းပါလိမ့်။အများဖြင့်ကတော့သွားစားဖို့ခေါ်သူကကျွေးမယ်လို့နားလေကြပါလိမ့်မယ်။ဒါပေမဲ့လို့မစ်စွေတုံလေးဦးစုပြီးစားတောက်ဆိုင်မှာသွားစားကြမယ်ဆိုရင်ကိုအားလုံးစားပြီးတောက်ပြီးလို့စပွဲတို့ကကြက်တင်တဲ့ငွေဖြတ်ပိုင်းလာချတဲ့အခါဘယ်သူကငွေထုတ်ပေးမလဲ။အဲတူဦးကတော့အားနာလို့ဖြစ်စေစိတ်နာကောင်းလို့ဖြစ don't you go?
Here, let me pick up the tab.
Now the cup, nasin, jijaya, ah?
Here, let me pick up the tab.
Diniyama, now song the galong pide. DAB, tab garo, banzga pide, satao sign, damam ho, a young sign singer, jatine, wipiza, piapango, suruda, pipari. Go ga, juime, lu suye, now the mu, your nine nagaro.
Say, let me foot the bill for this.
Nauta nasin jijaya.
Say, let me foot the bill for this.
Dave garo, jama bibiazi surabe pipari. Diniyama, FOOT, foot ga, kriya nine, don't hara pipi. Banga dave garo, saito beat it, the bobe pipari. Tatiat mu, your nine nagaro.
Here, let me. It's my treat.
Nauta nasin jijaya.
Here, let me, it's my treat.
Dive garo, jama, juiba me, surabe pipari. Diniyama, TREAT, treat ga, dive mimu shibari. Say chanda yaong, juida, muida, lesang bida, sada pingu, yinyun, yosuda pipari. Sata sang dwalu, beduga, juimali. Now nanga malu, go dwe, go bija, ji suingo, belu biomali.
Dutch treat.
Now recount nasin jijayaong.
Dutch treat.
Dutch treat asa, now tap yolo yare atong demuga.
Go Dutch.
Narkot nasin jijaya ao.
Go Dutch.
Diniyama, DUTCH Dutch ကဘေးကလာတယ်လေရှင်းပြရမယ်ဆိုရင်တော့ Holland နိုင်ငံသား Dutch ကလာတာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ပေါင်း300ကျော်က British နဲ့ Dutch တွေဟာစစ်ပွဲကြီးတွေဆင်နွှဲခဲ့ကြတယ်စစ်ဖြစ်တယ်ဆိုရင်ပဲရန်ဆောင်ကြတော့တာပေါ့ရှင်ဒါကြောင့်မို့အင်္ဂလိပ်မှာ Dutch ဆိုတဲ့စကားလုံးဟာနှိမ်ပြောတာစော်ကားတဲ့သဘောရောက်ပါတယ်အဲ့ဒါကတော့ထူးစင်ကပေါ့ဥပမာ courage ဆိုတဲ့တတ္တိကို Dutch နဲ့တွဲပြီး Dutch courage လို့ဆိုရင်တော့တတ္တိကြောင့်တာကိုဆိုလိုပါတယ်ဥပမာသူကအရက်မှုမှာတတ္တိရှိတာဆိုရင် Dutch courage လို့ပြောလို့ရပါတယ်ရှင်ဒါကြောင့်မို့လို့ treat ဆိုတဲ့ကျွေးမွေးတာမျိုးစိတ်ချမ်းသာတာမျိုးနဲ့ Dutch ကိုတွဲပြီးသုံးတဲ့ Dutch treat လို့ဆိုရင်တော့ကျွေးတော့ကျွေးပါရဲ့ရှင်ကိုစားတာတွေ့ကိုပေးခြင်းဆိုတဲ့သဘောရောက်ပါတယ်တော်ရရှိများကိုဒီနေ့မိနစ်တွေတင်ပြခဲ့တယ်အင်္ဂလိပ်အသုံးနှုန်းတွေထဲမှာကိုကစိုက်ပြီးတော့ကျွေးမယ်ဆိုရင်ပြောလို့ရတာက
pick up the tab
နောက်တစ်မျိုးက
foot the bill
နောက်ထပ်ပြောနိုင်တဲ့တစ်မျိုးက
it's my treat
ကိုစားတာကိုကိုပေးခြင်းဆိုရင်တော့
dutch treat
နောက်တစ်မျိုးပြောနိုင်တာက
go dutch
လို့ပြောနိုင်ပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တယ် idiom အသုံးမဲ့ဖြစ်ပါတယ်
ဒေါ်လာလာတန်တင်ဆက်တဲ့အခုလိုအမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုမနေ့ကနေ့မှနားဆင်နိုင်ပါလေခင်ဗျာအခုတော့ဦးကျော်ဇန်သာရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ပြပါမယ်မြန်မာနိုင်ငံမှာတိုင်းသားလက်နက်ကန်အင်အားစုတွေနဲ့ပြည်ထောင်စုအစိုးရကြားပဋိပက္ခတွေဘာကြောင့်ပုံမိုကျေပြန့်လာရပါသလဲလူမျိုးရေးနဲ့ဘာသာစကားအရမတူကွဲပြားမှုတွေများပြားလွန်းတဲ့အိန္ဒိယနိုင်ငံမှာအလားတူပဋိပက္ခတွေဘာကြောင့်နေပါရတယ်ဆိုတာတွေကိုအိန္ဒိယနိုင်ငံမှာနှစ်ပေါင်းများစွာနေထိုင်လာတဲ့1990ပြည့်ရွေးကောက်ပွဲပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာတင့်ဆွေနဲ့ဦးကျော်ဇန်သာတို့ဆွေးနွေးထားပါတယ
်ဒေါက်တာတင့်ဆွေခင်ဗျာမြန်မာနိုင်ငံရဲ့ညီညာရေးဟာပြည်သူတွေပြည်သူဆိုတဲ့နေရာမှာတိုင်းရင်းသားတွေပါလေစာအောက်ကအထားပြုရတဲ့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရတက်လာပြီးတဲ့နောက်မှာညီညာရေးအလားအလာပိုပြီးကောင်းလာလိမ့်မယ်လို့လူတိုင်းကမျှော်လင့်ခဲ့ကြလိမ့်မယ်ထင်ပါတယ်ဆရာဒါပေမဲ့လက်တွေ့မှာအဲ့လောက်ထိတူတက်မလာသေးဘူးလို့ဆိုရင်မှားမယ်မဟုတ်ဘူးလို့ကျွန်တော်ထင်ပါတယ်ဆရာဘယ်လိုသုံးသပ်လို့ပါလဲလက်ရှိအခြေအနေနဲ့တိုင်းရင်းသားတွေပြည်သူတွေအရင်မျှော်လင့်ခဲ့တဲ့မျှော်လင့်ချက်အတိုင်းဖြစ်လာပါလေလားဒီညီညာရေးစာမျက်နှာမှာ
โอเคစိတ်မကောင်းစရာပဲပြောမှာပေါ့နော်ဒီနေ့အခြေအနေကြီးလို့ရှိရင်ညီညာရေးအလားအလာကောင်းတယ်လို့ပြောလို့မရသလိုတိုက်ပွဲတွေလည်းပိုဖြစ်နေတယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့လိုဖြစ်တာဘာကြောင့်လဲအဲ့လိုဟိုလေကျွန်တော်တို့ဆက်စဉ်းစားရမှာပေါ့ပထမတစ်ချက်ကတော့ညီညာရေးလုပ်ငန်းရှင်ကြီးကိုဟိုနေအစ်စ်နဲ့ဒီအစိုးရလက်ထက်မှာစတင်ခဲ့တယ်အဲ့တော့စတဲ့အခါမှာအရင်ကပြောလို့ဆိုလို့မရတဲ့ဟာတွေတိုင်းသားတွေဘက်ကပုံမှန်နဲ့ပြောလို့ဆိုလို့ရလာတယ်ရတဲ့အတွက်အပြဿနာခက်ခဲတွေကိုလူလူကပို့ပြီးတီးခွန်ရတာဒါတစ်ချက်ပေါ့ဒါကတော့ကျွန်တော်တို့အပြစ်တင်စရာမရှိပါဘူးနောက်တစ်ချက်ကအဲ့ပွဲတွေဘာကြောင့်ပုံများလာကြလဲဘာကြောင့်ညီညာရေးအလားလာဟာပုံမိန်ကလေးဆိုတော့နှစ်ချက်ရှိတယ်ခင်ဗျာအဲ့ဒါလေးတစ်ချက်ကတော့ဒီဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရမှာဒီကိစ္စတွေအတွက်အကြီးသွင်းညံ့လို့လားဆိုတဲ့တစ်ချက်နဲ့နောက်ဒုတိယတစ်ချက်ကတော့အဲ့ဒီလိုဖြစ်အောင်ဖန်တီးနေတာများရှိသလားဆိုတဲ့တန်တရားတစ်ခုဒီနှစ်ခုကြောင့်ဖြစ်ပါတယ
်ဟုတ်ကဲ့
အမှန်တရားကတော့ကျွန်တော်ဆောင်းအောင်ပါ
ဟုတ်ကဲ့အဲ့နံပါတ်1ချက်ကိုရင်ဆန်းစစ်ပါဆရာကြီးတော့အကြီးသွင်းညံ့လို့လားဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆရာဘယ်လိုသုံးသပ်ပါလဲ
ကျွန်တော်မြင်တာကတော့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ energy ဆိုတာတက်နေတော့ကြိုးစားတယ်အစွမ်းကုန်ကြိုးစားတဲ့လူတော်ပြောရမှာပေါ့နော်သူကဖိတ်ခေါ်တယ်ဒီတွင်ကြံစားမှုတွေရှိတဲ့အတွက်လည်းတိုင်းရင်းသားတွေပဲကရောလိုက်လျောမှုတွေပူပေါင်းဆောင်ရွက်မှုတွေအဲတော်တော်များများရှိပါတယ်သို့သော်အခက်အခဲတွေတော့ရှိတာပေါ့
ဆိုတော့ဟုတ်ကဲ့လူတွေအများစုသုံးသပ်ကြတာကဒေါ်အောင်ဆန်းစုကြည်အစိုးရမှလုတ်ပိုင်ခွင့်ဟာအပြည့်အဝမရှိဘူးတကိစ္စနဲ့ပတ်သက်ပြီးရောအဲ့ဒါကြောင့်ဖြစ်တယ်လို့လည်းတော်ကြတာရှိပါတယ်ဒါရောဆရာမြင်တဲ့အတိအကျအခက်အခဲဟုတ်ပါရဲ့လားဆရာ
အမှန်နဲ့ခင်ဗျာကျွန်တော်လည်းအဲ့ဒါဆက်ပြောမလို့ပါပဲကျွန်တော်လည်းအဲ့လိုသဘောတူပါတယ် energy အစိုးရဟာတိုင်းပြည်ရေးကြီးတဲ့အရာတွေကိုကိုယ်ပိုင်ဆုံးဖြတ်ပိုင်ခွင့်မရှိတဲ့အစိုးရတရားဖြစ်တဲ့တွင်အခက်အခဲတွေဒီဟာအစိုးရအားနဲ့ချက်လို့မြင်ခံရတဲ့လို့ကျွန်တော်သုံးသပ်ပါတယ
်တချို့ကလည်းပြောကြတယ်အဲ့လိုမဟုတ်ဖ ೇನೆ ဒေါန်ဆန်းစုကြည်ကို၌ကစစ်တပ်ဘက်ကိုပါသွားပြီးရင်းသွားပြီးလို့သုံးသပ်ကြတာလေးရှိဆရာသူတို့သုံးသပ်တာတော့လွန်ပါသလားခံပြင်းပြီးတော့များပြောနေရသလားဆရာဘယ်လိုသဘောပါလဲ
အဲ့တော့နှမျိုးလုံးဖြစ်နိုင်တဲ့ခင်ဗျာကျွန်တော်တို့မသိနိုင်တဲ့အရာတွေဒီပါလေရှိနေတယ်လေကျွန်တော်တို့မသိဘူးနောက်ဒေါ်အောင်ဆန်းစုကြည်ကပူပေါင်းဆောင်ရွက်မှုနဲ့သွေးသွင်းညီညွတ်မှုဆိုတဲ့တက်မတော့ပတ်သက်ဖြစ်ပေါ့နော်လုံနေတဲ့အရာတွေဟာမြန်မာမိကုန်းထုတ်ခံရတယ်ဒါဆိုလို့လုံတဲ့အတွက်တိုင်းပြည်အတွက်အကျိုးပိုသလားမပိုဘူးလားဆိုတော့မိကုန်းပေါ့ဒါခုထိမိခံနေရတဲ့အတွက်ဒီတ
long to mean lonely in as we see the last way, Chelsea and Namani may be over. Eight years about what have you been your right now?
Kua democracy to say, man, she did the boss or then be a suago, Pilja Yi, go a daikani, a loda, a senla, Taibi Daimala, she did, General, Mamabi Mala, she get it, Tata Chebo, Tara Nyanumiao. Now to Kuga, Taipuere ha di Tamarogabe, Dika, who loda, Taichin through Matachin through Babe. ဒါဆင်လာပေါ့နောက်တစ်ခုကဒီတမရောဟာရောအရင်ကဆေဆိုးရလက်ထရောမှာသူတို့ဘက်ကဂုံယူဝင်ကြွားပြီးတော့ပမာပြီတဏ္ဍလေးရအကြရာကသိတယ်သိရဲဆိုရဲဂုံယူခဲ့တဲ့စစ်တပ်ဟာဒီကနေ့ကြည့်လိုက်ရင်အရင်ဆေဆိုးရတော့အင်ဒီယာဘက်ကအခြေပြုတဲ့သဘောအဖွဲ့အစည်းတွေပဲလက်ခံထားတာရှိပြီးတော့ဒီဆိုးရလက်ထမှာ ဒီဥပမာပြန်ဥပမာကောင်းဆုံးပြန်အေးအေးပေါ့နော်ဒီဖွဲ့စည်းဟာသီသီလေးရနေအခုတလောက်အောင်ကြီးလာလောက်အောင်ဟာအေးအေးတော်လုံးလို့လားအခြားအကြောင်းတွေလားဒါမဟုတ်စစ်တပ်ကမသိဘဲနဲ့ကိုမွေးထားသလားဆိုတဲ့တန်တရားပေါ့နော်ကျွန်တော်အေးကိုပြစ်တင်လို့ပြောတာမဟုတ်ပါဘူးဟိုစစ်တပ်ရဲ့အဲသဘောတဘာဝဟာမိကွန်းထုတ်ဆရာအကြီးကြီးရှိနေတယ်အဲဒါကြောင့်
ခုလူတိုက်ပွဲတွေဖြစ်နေခြင်းဟာတပ်မတော်ဘက်ကရောနောက်တကအတိုက်ခါတခြားနိုင်ငံရဲ့အာပါတီတွေအားစုတွေကပါလက်ရှိဆိုတော့အကြက်တက်ဖြစ်အောင်လုပ်နေသလားလို့ကျွန်တော်ဟိုတန်တရားချီးခြင်းဖြစ်ပါတယ်ခင်ဗျဟုတ်ကဲ့ကျွန်တော်အေးဆိုလို့အေးနဲ့ပတ်သက်ပြီးတခွန်းမေးကြည့်ပါတယ်အခုတပ်မတော်ကတစ်ဖက်တစ်ခါဆိုရင်ကျင်ညာတယ်လေးလာလေးလာခွဲဆက်သူချင်းကျင်ညာတယ်ဆွေးနေရမှာအေးအေးထူဖောက် သက်ပြီးတော့ဆရာဘယ်လိုသဘောပါခင်ဗျာ
အဲ့ဒါလည်းပဲကျွန်တော်ဒီနေ့အပိကတ်ရက်စဲရေးမကြီးညာတဲ့နေရာမှာသူကအပိကတ်တွေလုံမယ်ဆိုတဲ့သဘောဟိုကတော့ဒါရှင်းရှင်းလေးပါပဲအဲကြောင့်အေးပဲဖြစ်ဖြစ်အနောက်ဘက်ဖြစ်မြင်တာနောက်ဘက်ဒေတာကိုဖြစ်ဖြစ်သူအယုံဆိုင်မယ်ဆိုတဲ့သဘောပဲထင်ပါတယ
်ဆိုတော့ကျွန်တော်အိန္ဒိယနဲ့နှိုင်းစီမီမေ့ကျင်နေဆရာအိန္ဒိယကဘာမှာလူမျိုးရေးကွဲပြားမှု ethnic diversity အများဆုံးတိုင်းပြည်ဖြစ်တဲ့ linguistically ရော ethnically ရောပဲအများဆုံးတိုင်းပြည်ဖြစ်တဲ့တချင်းထဲမှာပဲကဘာမှာလည်းပဲ the biggest democracy in the world ဖြစ်တယ်ဆိုတော့သူတို့ဟာဒီတိုင်းရင်းသားတွေလူမျိုးစုတွေကွဲပြားမှုကိုဘယ်လိုပုံစံမျိုးနဲ့ထိန်းထားကြလဲဆရာသူတို့စီမှာတိုက်ပွဲစုပူစံနဲ့သိပ်မကြရတော့ပါလားဆရာဘယ်လိုဖြေရှင်းရပါလဲသူတို့
အိန္ဒိယနိုင်ငံရဲ့ဒီနေ့ democracy ရှင်သန်မှုစစ်တပ်ကတခါမှအာဏာမသိမ်းမှုဆိုတဲ့1948လွတ်တိုက်ရခဲ့ကဒီနေ့သမိုင်းဟာကျွန်တော်တို့အားကြရတာကောင်းတယ်လို့အိန္ဒိယနိုင်ငံသားတွေကလည်းဂုဏ်ယူကြတယ်ခင်ဗျာကျွန်တော်24နှစ်နေခဲ့တယ်။အိန္ဒိယတမရောကအရာရှိတွေကိုနိုင်ကလည်းသူတို့ဂုဏ်ယူတာတွေ့ရတယ်။ဒါတနည်းအားဖြင့်နိုင်ငံရေးရှင်ကျေးမှုတစ်ခုအိန္ဒိယမှာကောင်းကောင်းအမြင့်တွေထားတယ်လို့ကျွန်တော်တို့ပြောလို့ရတယ်။ဒါဖြင့်ဘာကြောင့်လဲဆိုတော့အဲသုံးသက်ချက်ကတော့အမတမရှိပြီးတော့ကြေပြပါပါတယ်။သို့တော့ကျွန်တော်တို့နိုင်ငံနဲ့ရှင်ရမှာပေါ့နော်။ကျွန်တော်တို့နိုင်ငံဟာအိန္ဒိယနဲ့မတိမ်မြေလွတ်လပ်ရေးရတယ်အတူတူကိုလိုနီဖြစ်ကြတယ်။အမှဦးတယောက်ထဲကနေဥဆောင်တဲ့အစိုးရစနစ်တော့မဟုတ်အုပ်ချုပ်မှုစနစ်ပမာပြည်ကအခုချိန်ကြီးမြစ်တွေတယ်အိန္ဒိယကအဲ့လိုမရှိဘူးအိန္ဒိယပြင်ဟိုအင်္ဂလိပ်စကားလုံးပဲပြောရင် check and balance ပေါ့နော်အဲ့ဒီမန္တန်ကြီး၃ရက်သူတို့ရှိတယ်ကျွန်တော်တို့ရှိတယ်ကျွန်တော်တို့မန္တန်ကြီးတွေကအခုချိန်ဟိုရန်ရွယ်ပြည့်စည်နေတာပေါ့နော်အိန္ဒိယကအဲ့ဒီမန္တန်ကြီး၃ခုနဲ့နောက်စတုထမနိုင်ပါထိန်းထားနိုင်တယ်အတိတ်ကပြောရရင်စစ်တပ်ပေါ့အိန္ဒိယစစ်တပ်နဲ့ကျွန်တော်တို့စစ်တပ်အခြေအနေရှင်းကြည့်လို့ရှိရင်စနစ်ပေါ့နော်အင်အားကြီးတာပြောတာမဟုတ်အိန္ဒိယကတခုနပြောဆိုစစ်တပ်ဟာလေတူရီထိတ်ဆုံးအပုပ်ကိုရဲ့အမိန့်ကိုနှာခံကြရတာဒါအစင်လာပါအဲ့တော့အိန္ဒိယမှာအဲ့ဒီတမရောအကြီးဆုံးထိတ်ဆုံးအကြီးကဲဟာအခု1948နဲ့လွတ်လပ်ရတဲ့ဒီအခုပုပ်ကိုပေါင်း30တိတိပြောင်းသွားပြီခင်ဗျဗမာပြည်မှာဘယ်လောက်ရှိလဲအဲ့လိုပေါ့တူဟာရုံးမှာအများဆုံး3နှစ်ဘယ်နေကွင်းရှိရတကယ်ကြည့်လိုက်လို့ရှိရင်၃နှစ်တိတောင်ဝန်ထမ်းတဲ့လူ၂ယောက်နဲ့အထူးထူးဆက်ဆက်၄နှစ်တယောက်ရှိပြီကျန်တာတွေက၂နှစ်ကျော်၁နှစ်ကျော်လောက်ပဲပူထမ်းရတယ် အင်းရနိုင်ငံလွတ်လပ်ရေးနေဆေးပြအခမ်းအနားတွေမှာဆိုရင်လည်းအသွေးရောင်မျိုးစုံနဲ့တိုင်းသားဝတ်စုံမျိုးစုံနဲ့ဒီတမတော်အင်အားစုတွေတပ်ဖွဲ့တွေဆေးပြနေတာတွေ့ရတယ်ဆိုတော့သူတို့စီကတပ်ဖွဲ့တွေရောလူမျိုးစုလိုပြောရမယ်ဟာရောနောက်တစ်ခါပြီးနေလိုက်ပေါ့နော်ပြောမရများလေဒါမျိုးမျိုးရှိတယ်မှာကော်ရခတတောင်မှာခုချိန်ကြီးရှိတယ်ပေါ့
အဲ့တော့အဲ့တက်တွေကလည်းသူ့ရဲ့အယောင်သူအစုံနဲ့ဟိုချီတက်ဆေးပြတာသူအားလုံးဟာစစ်ဦးစီးချုပ်တူရဲ့အမိန့်အောက်မှာအကုန်လုံးဟိုအာဏာတည်ကြပါတယ်သူတို့အချင်းချင်းညမှာပြည်ပြခလုံးဝမရှိဘူးအဲတက်မလို့ဟိုအိန္ဒိယမှာညောင်းနေသလောက်ရောသူကျွန်တော်ဖတ်လိုက်ရသလောက်ကဟိုတက်တွန်ပရိကမရှိပါဘူးခင်ဗျလုံးဝမရှိပါဘူးနောက်လူမျိုးစုအနေနဲ့အိန္ဒိယနိုင်ငံမှာလူမျိုးစုတွေလောက်ကွဲပြားတယ်တို
ပြဿနာဘယ်လိုရှိပါလဲအိန္ဒိယမှာဘဟုအစွမ်းနဲ့ပြည်နယ်အစွမ်းဆိုတဲ့ပြည်လူမျိုးအချင်းကဘမတိမှာဘမဆွဲလူမျိုးနဲ့လူမျိုးကြီးလို့သတ်မှတ်ကြတာပေါ့တိုင်းသားလူမျိုးငယ်လို့သတ်မှတ်ကြတယ်အဲ့လိုကြီးဆိုတဲ့လူမျိုးကြီးဆိုတာကိုအိန္ဒိယမှာရှိနေလားဆရာအဲ့မရှိဘူးလို့ပြောရမှာပေါ့ဟိုအဲပြိပခါတွေတိုက်ပွဲတွေဟိုစသဖြင့်တော့ရှိခဲ့တာပေါ့သို့တော့တိုင်းပြည်ကြီးနဲ့ဆို ကိုပြရတယ်ဥပမာဟင်ဒီစကားဆိုဟင်ဒူစတန်နီစကားအများစုသုံးတယ်ရုံသုံးဖြစ်တယ်သို့တော့အဲ့ဒီဟာကိုအိန္ဒိယနိုင်ငံရဲ့တောင်ပိုင်းတို့နောက်ပိုင်းတို့အရှေ့မြောက်တို့ကအဲ့ဒီဘာသာမသုံးဘူးအဲ့တော့ဒီအခက်အခဲကိုဟိုကျွန်တော်တို့ဟိုဖက်ဒရယ်စနစ်ခြေကံဥပဒေနဲ့ထိန်းပြီးတော့သူတို့ထိန်းပြီးနိုင်တယ်အဲ့တော့ဟိုခုနကျွန်တော်တို့ပြောတဲ့ကိစ္စတွေအပြင်ဟိုဖွဲ့စည်းအုပ်ချုပ
ဒီနေ့လည်းရှိတော့အိန္ဒိယကဒါကြောင့်ဒီမိုကရေစီဟုရှင်းတန်းနေလို့ပြောနိုင်ဟုတ်ကဲ့ဆိုတော့စီဝမျှော်ကြည့်ရင်မြန်မာနိုင်ငံကညီညာတဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်လာဖို့တော်တော်နဲ့နှိစနိုင်ပါမလားဆရာအဲဝန်နဲ့ရရပဲပြောရမှာပေါ့ကျွန်တော်ကတော့ပို့ပြီးတော့မတွက်ချင်ဘူးညာကျွန်တော်တို့တော်တော်ဝေးပါလိမ့်
ဦးကျော်စန္ဒရဲ့မြန်မာရေးတုံးသက်ချက်ကိုနားဆင်ခဲ့ရတာပါအခုတော့သူယုံကြည်ရကဏလဲရောက်လာပါပြီရန်ကုန်ပကြီဘူးအမှုပညာတက္ကသိုလ်ကပါမောက္ခဦးမြတ်ထွန်းအောင်ရဲ့ယုံကြည်ရာတွေကိုနားဆင်ရမှာဖြစ်ပါတယ်မှန်မိုးပြူကစီစဉ်တင်ဆက်တာပါ
ကျွန်တော်တို့ချက်ချင်းရတာနာဘောအနည်းငယ်တက်ကတော့မှာပစ္စည်းပါမောကလုပ်နေပါတယ်ကျွန်တော်ကအင်ကြီးနေပေတဲ့ကနေပြီးတော့အချောင်းဆရာတက်ရောက်ပစ္စည်းပြတက်ရောက်နေတယ်ကျွန်တော်ယူကြောပါမယ်အဲ့တော့အနုပညာအားလုံးဟာကျွန်တော်တို့သူများတော့အနုပညာစီကိုသွားတဲ့ဘန်းနိုင်မဲ့ဖြစ်ပါတယ်အဲ့ဒီနေရာမှာကျွန်တော်တို့ဟာဟိုလွတ်လပ်စွာကိုယ်လွယ်ခွင့်ရှိပါတယ်တနည်းအားကိုယ်လွယ်ခွင့်ရှိပါတယ်ယု တယ်။အဲတော့အမိပညာဒီလိုပေါ့တကယ်ပေါ့ဒီမှာဆိုတာလည်းကျွန်တော်တို့ပြည်ဝါဒတွေခံစားချက်တွေခံယူချက်တွေအများကြီးကြွေးပြပါတယ်။အဲတော့ကျွန်တော်တင်ကြားရေးမှာကျွန်တော်အဓိကထားတာတော့ကျောင်းသားတွေရဲ့ဒီကိုယ်ပိုင်အတွေးခေါ်စီကူးတစ်ခုနဲ့သူတို့ကိုယ်ပိုင်လက်ရာတစ်ခုထွက်လာဖို့ကိုကျွန်တော်အဓိကသုံးအားပေးတင်ကြားပါတယ်။ကျွန်တော်ကိုယ်တိုင်လည်းကိုယ်ယုံကြည်တဲ့လက်ရာတစ်ခုကိုဒီနေ့ထိလည်းကျွန်တော်ဖန်တီးနေပါတယ်။အဲ့ဒီနေရာမှာကျွန်တော်ဒီနေ့ထိကျွန်တော်ယုံကြည်တာဒီကျွန်တော်တယုံမှန်ပကြီးကခေါ်ရဲ့ရည်ရည်တင်မှာပဲကျွန်တော်ရှိပါတယ်ဒါပေမဲ့ကျွန်တော်ဒီ contemporary art ကိုခေတ္တနဲ့ပြန်အောင်ကြိုက်ပါတယ်အဲ့ဒီဘက်ကိုကျွန်တော်ကိုးပြောင်းဖို့ကြိုးစားနေပါတယ်အဲ့ဒီနေရာမှာမြင့်ပြသမားဟာအဓိကကတော့ကိုယုံကြည်တဲ့ကိုယ့်ရဲ့အမြင့်ပညာကိုအဓိကတော့ယူတာမှုပါပဲယူယူတာတာနဲ့သင်ပြနိုင်ဖို့ကအဓိကအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒီနေရာမှာဒုညာလုံးတို့ဒုညာဟောဒုညာဆံရည်တို့အချို့မျိုးဆိုရင်တော့ဒီရဟောဟိုင်းသင်္ကန်းမှာမဟုတ်လို့ဆိုတာကဲဘုကိုယ်တိုင်ဒီပေါ်မှာခံစားတတ်ဝင်ပြီး
တန်တင်းနိုင်တဲ့လက်ရာတစ်ခုမျိုးဖြစ်ဖို့ကျွန်တော်ကိုယ်တိုင်လည်းကြိုးစားပါတယ်ဒီနေရာမှာကျွန်တော်အနေနဲ့အတင်းကျပ်ကြီးကျွန်တော်မကြိုးစားပါဘူးကျွန်တော်တကယ်စိတ်ဆံဝင်စားပြီးကျွန်တော်တကယ်ဖြစ်နိုင်တဲ့ဆုပ်ကိုကျွန်တော်တဖြည်းဖြည်းကျွန်တော်ကူပြောင်းမှုကြိုးစားပါတယ်ဒါကကျွန်တော်ရဲ့ကံတာပါနောက်တစ်ခုကကျွန်တော်ဒီလက်ရှိကျောင်းဆရာတယောက်ဖြစ်ပါတယ်အဲ့တော့ကျွန်တော်ကိုယ်တိုင်ကျွန်တော်ယုံကြည်တဲ့လမ်းကိုချောက်တန်းတယ်လို့ကျွန်တော်တင်ကြားနေတဲ့ကျွန်တော်ရဲ့ဌာနမှာလည်းဒီလိုပါပဲကျွန်တော်တို့တက်နိုင်တယ်လို့ဒီလက်ရှိကျောင်းသားတွေကိုသူတို့အတွေးခေါ်တွေဖော်ထုတ်ပေးတယ်ပေါ့နော်အဲ့ဒီပုံစံမျိုးကိုကျွန်တော်ကိုယ်တိုင်လည်းလက်ရှိဒီနောက်ဆုံးနှစ်ကျောင်းသားတွေအမ်ဘီကျောင်းသားတွေတင်ကြားပါတယ်တင်ကြားတဲ့အခါမှာလည်းသူတို့ယုံကြည်အောင်သူတို့ဖော်ထုတ်နိုင်ဖို့အတွက်ကျွန်တော်ဒီလမ်းပြပေးတဲ့သူတယောက်ကျေဖို့ကျွန်တော်ကြိုးစားပါတယ်ကြိုးစားနေပါတယ်ဒါလည်းကျွန်တော်ရဲ့ယုံကြည်ချက်ပါလေအဲဒီတော့ဒီအနုပညာဆိုတာမှာကျွန်တော်တို့အခုအဓိကအများရန်သတိထားတာကတော့သဘုံကံနဲ့ကျွန်တော်တို့အနုပညာသင်တယ်အနုပညာရည်တယ်ဆိုတာကျွန်တော်တို့ကသင်နိုင်မဟုတ်ပါဘူးနောက်ပြီးတော့ရင်းကားတယ်လို့မဟုတ်ပါဘူးအဲဒီတော့သူနေတဲ့အနုပညာဘန်းနဲ့တခုလွတ်လပ်စွာကွဲလွဲခွင့်နဲ့ယုံကြည်သွားရှောက်တန်းခွင့်ကိုကျွန်တော်အဓိကကယုံကြည်ပါလေ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးဖြူတင်ဆက်တဲ့သူယုံကြည်ရာကဏ္ဍဖြစ်ပါလေခင်ဗျာဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီအထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့လိုင်းနိုမီတာ19.25တို့မှာဖမ်းယူနားဆင်နေပါလေအခုတော့သတင်းအကျဉ်းချုပ်ကိုဦးကျော်စံသားကပြောပြပေးပါအောင်ဗျာ
ဆူရနိုင်ငံမြောက်ပိုင်းမန်ဘစ်မြို့မှာအစီကံဘုံဝဲသမားတယောက်တိုက်ခိုက်တဲ့အတွက်အမေရိကန်လူစုဆုံးသွားပြီးအမေရိကန်တပ်ဖွဲ့တွေလုံးဝယုံကြည်နိုင်ရင်ဘယ်လိုဖြစ်လာမလဲဆိုတာမေးခွန်းထုတ်เสียဖြစ်လာနေပါတယ်။ဒီတိုက်ခိုက်မှုမှာသူတို့လက်ချက်ဖြစ်တယ်လို့ IS အုပ်စုကချက်ချင်းပဲကြေညာလိုက်ပြီးဘူရူနဲ့တိုက်ခိုက်သူဟာဆီးရီးယားတိုက်ခိုက်သမားတူဖြစ်တဲ့အမေရိကန်ရဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့ကင်းလက်အဖွဲ့ကိုပြစ်မှတ်ထားတာလို့ဆိုပါတယ်။အမေရိကန်တပ်ဖွဲ့ဝင်ဦးပွဲချင်းပြီးသေဆုံးသွားတယ်လို့မန်ဂျစ်ပြူရာဆရာဝန်တွေက VOA ကိုပြောပါတယ်။ဒဏ်ရသူတွေကိုအင်ဂျင်အီရတ်နိုင်ငံကဆေးရုံတွေစီအများဆုံးပုတ်ပြေးခဲ့ရတယ်လို့လည်းအမေရိကန်ကျောထောက်နောက်ခံပြုဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ကဆိုပါတယ် EU ဥရောပသမဂ္ဂကဗြိတိန်နှုတ်ထွက်ရေးအတွက်ဝန်ကြီးချုပ်ဆူဇာမီရဲ့အဆိုပြုချက်ကိုဗြိတိန်ပါလီမန်ကအင်္ဂါနေ့မှတခဲနဲ့ကန့်ကွက်ခဲ့ကြပြီးတဲ့နောက်ဗုဒ္ဓဟူးနေ့မှာတော့ဝန်ကြီးချုပ်ပေါ်အယုံအကြည်မရှိအဆိုမဲခွဲဆုံးဖြတ်တဲ့နေရာမှာဝန်ကြီးချုပ်ကအနိုင်ရပြီးယာရုဆလက်တည်မြဲသွားပါတယ်အယုံအကြည်မရှိအဆိုမဲခွဲရမှာဝန်ကြီးချုပ်ကိုသူတောင်းဝန်ဆက်ပြီးထမ်းဆောင်ဖို့သဘောတူတဲ့မေက325မိနစ်သဘောမတူတဲ့မေက306မိနစ်ရရှိခဲ့ပြီးတဲ့နောက်ချက်ချင်းပဲဝန်ကြီးချုပ်မေကဗိုလ်ထုနေညာဘက်မှာ Brexit ဆွေးနွေးမှုတွေကိုလှုပ်ဖို့ပါတီကောင်းဆောင်တွေကိုဖိတ်ကြားလိုက်ပါတယ်။မဲခွဲမဆုံးဖြတ်ခင်ကတော့ဝန်ကြီးချုပ်ကဗြိတိန်နိုင်ငံဟာ EU ရောပါသမဂ္ဂအဖွဲ့ကမလ29ရက်နေ့နောက်ဆုံးထားနှုတ်ထွက်မယ်လို့ပြောဆိုခဲ့ပြီးတကယ်လို့နှုတ်ထွက်ရင်မှလက်တွေ့ကြတဲ့အစီအစဉ်ရှိမယ်ဆိုရင်တော့ညီနိုင်ကာလကိုထပ်တိုးဖို့ EU ဖွဲ့ကစဉ်းစားမှဖြစ်ကြောင်းပြောထားခဲ့တာဖြစ်ပါတယ်။အစိုးရလုပ်ငန်းတစ်စိတ်တစ်ပိုင်းပြင်ပင်ထားတဲ့ကိစ္စကိုဒီဘက်ကမှအဆုံးမသတ်နိုင်ဘူးဆိုရင်ဒီလနောက်ပိုင်းမှာပြောကြားဖို့ရှိရသမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံတော်အခြေပြမင်းကုန်းကိုချွေးဆိုင်ဖို့ဒါမှမဟုတ်စာနဲ့ပဲရေးသားတင်ပြဖို့အလွတ်တော်ဥက္ကဋ္ဌနန်စီပလိုစီကဗုဒ္ဓနေကအကြံပြုလိုက်ပါရှာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဦးကျော်စံသားပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမန်အင်ဂျင်နိုင်ဖြစ်ပါတယ်အတံပိုင်းဆိုင်ရာအင်ဂျင်တွေကတော့ Jimmy Cook ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့6နိုင်နေ9နိုင်အထိတိုင်းမီတာ30.40-48တို့ကနေတင်ဆက်ခဲ့တာပါတော်တော်ရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအလုံးအဆင်ပြေကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
This program has come to you from the Voice of America, Washington.